Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် February 3ရက်ပုတ်ထုနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆူမြတ်မောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကုလသမဂ္ဂအထူးသံတမန် Tom Andrews က VOA ကိုပြောကြားပါတယ
် This is about an assault on an entire people. It's outrageous and the international community should respond
ဒီလောက်ရဟာဘလို့မှလက်မခံနိုင်တဲ့လောက်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တက်ခတ်အရေးယူမှုတွေကိုဗက်ပေါင်းဆောင်ကနေလှုပ်ဖို့စဉ်းစားတဲ့နယ်လို့ပြောကြပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခုနှစ်နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ခံထားရတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေအလုံးကိုလွှတ်ပေးဖို့တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာရဲ့တုံ့ပြန်မှုတွေအပါအဝင်ဒေါ်အောင်ဆန်းစုကြည်ကိုစစ်တပ်ကဘလို့အမှုနဲ့တရားစွဲထားတာလဲဆိုတာနဲ့မြန်မာနိုင်ငံတွေကအာဏာဖီဆန်ရေးအကြမ်းမဖက်လှုပ်ရှားမှုတွေအကြောင်းကိုဒီကနေ့ညအစီအစဉ်မှာအပြည့်အစုံနားဆင်ရမှာဖြစ်ပါရရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြည့်ညပေးကြပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမင်းတို့ကိုစစ်အစိုးရကတရားစွဲဆိုပြီးချုပ်ရမံယူထားတဲ့သတင်းထွက်နေပါရယ်။ဒေါ်အောင်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေခွင့်ပြုချက်မရဘဲတင်သွင်းမှုသမ္မတဦးဝင်းမင်းကိုတော့ကပ်ဘေးကာလစီကံချိုးဖောက်မှုနဲ့တရားစွဲထားတယ်ဆိုတော့ကိုပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းမှာပြန့်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတို့ကလည်းလူမှုဆက်သွယ်ရေးမီဒီယာတွေမှာပြောဆိုတာရှိပါတယ်။နေပြည်တော်ဇဗူတိမြို့နယ်တရားရုံးမှာအွန်လိုင်းကနေရုံးတင်ပြီးတရားစွဲလိုက်တယ်ဆိုတာပေါ်ထွက်နေတဲ့သတင်းတွေမှာတွေ့ရပါတယ်။ဒီလိုတရားစွဲဆိုမှုတွေဦးဝင်းမင်းနဲ့ဒေါ်အောင်ဆန်းစုကြည်တို့မှာဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာလည်းအတိအကျမသိရသေးပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုပို့ကုံသွင်းကုန်ဥပဒေဦးဝင်းမြင့်ကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့နေပြည်တော်ဒက္ခိဏခံတရားရုံးကနေဖေဖော်လ1ရက်နေ့ကနေ15ရက်နေ့အထိချုပ်ရမှန်14ရက်ပေးလိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းအရသိရှိရတယ်လို့ NLD ပါတီရဲ့ဗဟိုသတင်းပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်သူဦးကြည်တိုးကသူ့ရဲ့ Facebook မှာရေးထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့အပေါ်လမ်းပေါ်မထွက်အကြမ်းမဖက်တဲ့နှီးနဲ့ဆန့်ကျင်အန်တုတဲ့ Civil Disobedience လှုပ်ရှားမှုတွေမြန်မာနိုင်ငံတော်မှာပေါ်လာနေပါတယ်။လက်ရှိအားဖြင့်မြန်မာနိုင်ငံတော်မြို့ပေါင်း30ထဲမှနေကဆေးရုံတွေနဲ့ဆေးဘက်ဆိုင်ရာဌာန80ကျော်မှတာဝန်ထမ်းဆောင်နေတဲ့ဇယဝန်တွေ၊သူနာပြုတွေ၊ဝန်ထမ်းတွေအနေနဲ့ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့ကစပြီးလှုပ်ရှားမှုကိုစတင်လိုက်တဲ့အကြောင်း Civil Disobedience Movement ဆိုတဲ့နာမည်နဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုလှုပ်ရှားမှုနဲ့အတူနိုင်ငံတော်ကလူမှုအနေနဲ့လည်းအကြမ်းဖက်ပဲဆန့်ကျင်တဲ့နိလန်တစ်ခုဖြစ်တဲ့တံပုံးတီးပြီးတော့လှုပ်ရှားတာကားဟွန်းတွေတီးကြတာစသည်အားဖြင့်အင်္ဂါနေ့ညကလှုပ်ရှားမှုမှာလူအများအပြားပါဝင်ခဲ့ပါတယ်ဒီကနေ့ည၈နာရီမှာတော့တံပုံးတီးတာအပြင်နိုင်ငံတော်တချင်းကိုတီးဆိုဖို့ပါစီယုံသူတွေကလှုံ့ဆော်ထားပါတယ်မြန်မာစစ်တပ်ကအာဏာသိမ်းတဲ့ပေါ်အော်စတြေးလျနိုင်ငံဆစ်ဒနီမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တွေမှာမြန်မာနယ်ပယ်တွေကဒီကနေ့ဆန္ဒပြကန့်ကွက်ကြပါတယ်ဆစ်ဒနီမြို့ဆန္ဒပြပွဲမှာလူရာနဲ့ချီပါဝင်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ရုပ်ပုံတွေကျွေးကြော်တမ်းရေးထားတဲ့စိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပ
ါ We strongly condemn military Myanmar military coup We recognize elected NLD government
မြန်မာစစ်တပ်ကအာဏာသိမ်းတာကိုကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်ရွေးကောက်ခံ NLD အစိုးရနဲ့2020ပြည်နှစ်ရွေးကောက်ပွဲရလဒ်တွေကိုကျွန်တော်တို့လက်ခံပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကြထင်းထင်းထားသူအားလုံးကိုချက်ချင်းနဲ့ချင်းချင်းမရှိပြန်လွတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ဆန္ဒပြပွဲကိုစီစဉ်သူတူဖြစ်တဲ့ဒေါက်တာသိန်းမိုးဝင်းကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်ကဂျပန်နိုင်ငံဈာရေးဌာနရုံးအပြင်ဘက်မှာလည်းထောင်ထဲရှိတဲ့ဆန္ဒပြသူတွေဒီကနေ့စုဝေးပြီးမြန်မာစစ်အာဏာသိမ်းမှုကိုဂျပန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့တောင်းဆိုကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုလက်ခံနိုင်ဖွယ်ရာမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးဆောင်စစ်ဆေးရေးမှူးထွန်မန်ဒရူးစ်ကအင်္ဂါနေ့မှာပြောပါတယ်ဒီအပေါ်နိုင်ငံတကာအနေနဲ့အားကောင်းပြီးတက်သားတဲ့တုံ့ပြန်မှုတစ်ခုလုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်။ဒါဟာလူထုတရားလုံးကိုထိုးနှက်လိုက်တာပါ။တိတ်ကိုတရားလုံးပြီးလက်ခံနိုင်ပွဲမရှိပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒိုက်ရိုက်အားကောင်းကောင်းနဲ့တာဝန်သိသိတုံ့ပြန်သင့်ပါတယ်လို့တွန်မန်ဒရူးစ်က VOA ကိုပြောပါရယ်။ရွေးကောက်ပွဲမဲဆင်းမတမာမှုတွေကြောင့်ဆိုတဲ့စစ်တပ်ရဲ့အကြောင်းပြချက်ဟာဘာမှခိုင်လုံမှုမရှိသလိုဖြစ်နိုင်ခြေမရှိပဲအတိတ်ပဲမဲလာတယ်လို့တွန်မန်ဒရူးစ်ကပြောပါရယ်။ယူကော့ဘွဲတစ်ခုနဲ့ပတ်သက်ပြီးစိုးရင်စရာတွေဆိုတာကကိစ္စတစ်ခုပါယူကော့ဘွဲအများစုမှာလူတွေစိုးရင်ကြတာရှိတာပါပဲဒါပေမဲ့ ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိုးရိမ်မှုကြောင့်ဆိုပြီးတော့အစိုးရတရက်ကိုဖျောက်ချတာမျိုးမလုပ်ရဘူးလေလို့ဒွန်မန်ဒရူးစ်ကပြောပါတယ်။ဒီလိုအပြုတ်မှုမျိုးအပေါ်အားကောင်းပြီးညှဉ်းညွတ်တဲ့နိုင်ငံကတုံ့ပြန်မှုလိုအပ်ပြီးအဲ့ဒါမှသာလျှင်ဗိုလ်ချုပ်ကြီးတွေအနေနဲ့သူတို့လုပ်ရတဲ့အတွက်ပြန်ပေးဆက်ရတယ်ဆိုတာကိုနားလည်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးဆောင်ဆစ်ဆေးမှုဒွန်မန်ဒရူးစ်ကပြောပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ပေါ်တူနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်တဲ့တွေကိုဆက်ပြောပြနေပါတယ်။နိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တိုက်ဖျက်ရေးကူညီငွေ American ဒေါ်လာတန်း350ကိုငွေသားအနေနဲ့ဆက်ရနာမသိခင်ပြီးခဲ့တဲ့ပတ်ကပို့ပေးခဲ့တာကပြန်ယူနိုင်ဖို့အလားအလာမရှိပါဘူး။ဒီ IMF နိုင်ငံတကာငွေကြေးအဖွဲ့ကြီးအနေနဲ့ဒီကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်ရေးအရေးပေါ်ရံပုံငွေဖြစ်အရင်မြန်မာဒီမိုကရေစီအစိုးရကိုကြိုတင်စည်းကမ်းသတ်မှတ်မှုမထားဘဲပေးခဲ့တဲ့ကူညီမှုမျိုးကိုအရင်တုန်းကလည်းကဘာမှာပြန်တောင်းနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူး။အခုလို IMF ကငွေသားပေးပို့ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့အာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်ဆန်းစုကြည်နဲ့အခြားရွေးကောက်ခံခေါင်းဆောင်တွေကိုထိန်းသိမ်းခဲ့ပါတယ်။ဒီနိုင်ငံတကာငွေကြေးပို့ပေးမှုဆိုင်ရာကြံ့ကျင်သူတွေကအခုလို IMF ကဇန်နဝါရီ23ရက်နေ့မှာဆုံးဖြတ်ပြီးအရေးပေါ်အမြန်ပို့ပြီးသားငွေကိုပြန်တောင်းနိုင်ဖို့လုပ်နိုင်တဲ့အနေအထားကမရှိသလောက်နည်းပါးတယ်လို့ဆိုပါတယ်။ဒီ IMF အဖွဲ့ပြောခွင့်ရအမျိုးသမီးကလည်းအခုငွေပို့ပြီးသားဖြစ်တာကိုအတိအပြုပြေးခဲ့ပြီးမြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပျက်နေတာတွေကိုလည်းအနီးကပ်စောင့်ကြည့်နေကစီးပွားရေးနဲ့မြန်မာပြည်သူတွေအပေါ်ရိုက်ခတ်လာနိုင်မှုတွေအတွက်အထူးစိုးရိမ်နေတယ်လို့ဆိုပါတယ်ခင်ဗျ။တရုတ်နိုင်ငံကကိုဗစ်ရောဂါရင်းမြစ်ဆုံဆန်းမှုရောက်နေတဲ့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေအနေနဲ့ဝူဟန်မြို့ကတက်ခွဲခန်းတစ်ခုကိုဒီနေ့တွေ့ကြည့်ခဲ့ပါတယ်။ဒီကိုဗစ်ရင်းမြစ်စနိုင်ခဲ့တဲ့နေရာအဖြစ်အမေရိကန်အရာရှိတွေသုံးသပ်ထားတဲ့ဒီဝူဟန်ဗိုင်းရပ်စ်ဆိုင်ရာအဖွဲ့တက်ခွဲခန်းမှာကမ္ဘာပေါ်ကအပြင်းထန်ဆုံးရောဂါတွေကိုသုတေသနလှုပ်လာနေကြတာပါ။ကိုဗစ် -19 ကမ္ဘာ့ကာယရောဂါကြီးအစကိုခြေရာခံနိုင်ဖို့ WHO စုံစမ်းရေးအဖွဲ့ရဲ့အရေးကြီးဆုံးစစ်ဆေးရမယ့်နေရာတွေထဲမှာလည်းဒီဝူဟန်တက်ခွဲခန်းကိုထည့်သွင်းထားပါတယ်။တရုတ်နိုင်ငံကပြီးခဲ့တဲ့နှစ်အတွင်းအခုလိုစစ်ဆေးခွင့်ပြုဖို့အချိန်ဆိုင်ခဲ့တဲ့ဒီအတင်းဆောင်မှခံတဲ့စစ်ဆေးမှုကနေဒီကိုရိုနာဗိုင်းရပ်စ်ပိုးဟာတရိတ်ဆန်ကနေလူကိုဘလို့ခုန်ကူးခဲ့တာကိုလေ့လာဖို့အခြေအကူဖြစ်စေနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်များကြီးကြာလာခဲ့ပြီးမှသွားစစ်တာကနေအထောက်အထားတွေ့နိုင်ဖို့ဒီကျွမ်းကျင်သူစစ်ဆေးသမားတွေရဲ့မျှော်လင့်ချက်ဘလောက်ထိရှိနိုင်မယ်ဆိုတာကိုတော့မေးခွန်းထုတ်မှုတွေရှိနေပါတယ်။ဒီတပြေးချိုစစ်ဆေးအဖွဲ့ဝင်တူဖြစ်တဲ့ပီတာဒက်ဆက်ကသူတို့အဖွဲ့အနေနဲ့ဒီနေ့အကျိုးရှိတဲ့နေ့ဖြစ်ဖို့မျှော်လင့်ထားတဲ့လိုအပ်တဲ့မေးခွန်းတွေအကုန်လုံးမေးဖို့လည်းပြင်ထားတယ်လို့ဆိုပါတယ်။ဒီစုံစမ်းရေးအဖွဲ့အနေနဲ့အခုလိုသုတေသနအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဈေးတစ်ခုကလူတွေကိုသတင်းပတ်ပေါင်းများစွာတွေ့ဆုံမေးမြန်းသွားမှာပါခင်ဗျာ။တရုတ်နိုင်ငံအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကလူပေါင်း10သန်းအတွက်ကိုဗစ်ကာကွယ်ဆေးကူညီသွားမယ်လို့ထုတ်ပြန်လိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာ COVAX ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကနေတဆင့်အခုလိုကူညီသွားမှာပါလို့တရုတ်နိုင်ငံသားကြီးပြောခွင့်ရကဆိုပြီးအကြောင်းရင်းကတပြေးချူကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တောင်းဆိုမှုကြောင့်ပါလို့ဆိုပါတယ်။ဒီတရုတ်နိုင်ငံသားကြီးပြောခွင့်ရကပဲဖွံ့ဖြိုးဆဲနိုင်ငံတွေမှာမတ်လအထိကာလအတွင်းကာကွယ်ဆေးပြန့်နိုင်တာကိုဖြည့်ပေးဖို့ဒီတပြေးချူအဖွဲ့ကြီးဘက်ကတောင်းဆိုလာတာကြောင့်အခုလိုလုပ်ပေးခဲ့တာလို့ဆက်ပြောပါတယ်။ဒါအပြင်အခုလိုကူညီပေးတာကလည်းကမ္ဘာကြီးမှာဒီ COVID-19 ကာကွယ်ဆေးကိုတစ်ကမ္ဘာလုံးအညီမျှရနိုင်ရင်နဲ့ဒီကမ္ဘာကာယရောဂါကြီးကိုနိုင်ငံတကာပူးပေါင်းတိုက်ဖျက်ရေးမှာအစဉ်အဟုန်ပြင့်နိုင်ဖို့အရေးကြီးတဲ့မူဝါဒလည်းဖြစ်တယ်လို့တရုတ်ဘက်ကဆိုပါတယ်။တစ်ချိန်တည်းမှာဒီတရုတ်နိုင်ငံသားကြီးပြောခွင့်ရကပဲ WHO အနေနဲ့တရုတ်နိုင်ငံကထုတ်တဲ့ဒီကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးအတွက်အသိမှတ်ပြုဖို့ကိုလည်းလှုံ့ဆော်နေတယ်လို့ဆိုပါတယ်။တကယ်တော့ WHO ရဲ့ဒီ COVAX ပူးပေါင်းအဖွဲ့အနေနဲ့အခု2021ခုနှစ်အတွက်ဝယ်ယူဖို့ကာကွယ်ဆေးအလုံးပေါင်းသန်း2000မှန်းထားတာရဲ့အစိပ်ပိုင်းလေးတစ်ခုသာလက်ခံရရှိပါသေးတယ်ခင်ဗျာ
။နိ င်္ဂနကမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190ကနေပြီးတော့လဲ9နာရီခွဲအထိထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့အရတအစိုးရခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားတာကိုမကျေနပ်တဲ့အတွက်ပြည်ရင်းကပြည်သူတွေကြားမှာအကြမ်းဖက်အာဏာဖီဆန်းတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြပါတယ်ရန်ကုန်မြို့ကပြည်သူတွေအခုည7နာရီမှာတံပုံးတီးတခြင်းဆိုနေကြတဲ့အတန်းတွေဖြစ်ပါတယ်88လူလူအောင်ကြွားမှုမှာအထင်ကရဖြစ်ခဲ့တဲ့ကဘာမကြီးတခြင်းကိုအိမ်ပြင်တွေထွက်ပြီးတော့တည်ဆူခဲ့ကြပါတယ်တချို့ကလည်းကဘာမကြီးတခြင်းတွေကိုဖွင့်ခဲ့ကြပါတယ်အခုလိုမျိုးနေအိမ်ပြင်ထွက်တံပုံးတီးတာကန်ဟွန်တီးတာဖျောင်းတိုင်းမီထွန်းတာစတဲ့ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြမှုတွေကိုမင်းညားတွေကစလုပ်ခဲ့ကြတာပါဒီကနေ့မှတော့မင်းကထက်ကိုအိမ်ပြင်တွေပို့ထွက်လာကြတာတွေ့ရပါတယ်မြန်မာနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့ကစတင်ပြီးတော့စစ်အစိုးရနဲ့မပူးပေါင်းဘူးဆိုတော့အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။အခုလိုမျိုးငင်းချမ်းတဲ့နီးနဲ့အာဏာဖီဆန်တဲ့လုပ်ရက်တွေကိုပြည်သူတွေတတ်နိုင်သလောက်လှုပ်ရှားဖို့အတွက် NLD ပါတီတပါပတိအဖွဲ့ဝင်ဦးဝင်းထိန်ကလည်းပြောကြားထားပါတယ်။ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာသိမ်းတဲ့လုပ်ရက်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်ဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံသားတွေရဲ့အချုပ်အခြာအာဏာကိုမျက်ကွယ်ပြုတာဖြစ်တယ်လို့ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။နိုင်ငံတော်တမရနဲ့အတိုင်းပင်ခံပုဂ္ဂိုလ်တို့အပါအဝင်ဖမ်းဆီးထိန်းသိမ်းထားသူတွေအလုံးကိုပြန်လွတ်ပေးဖို့2020ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ဖွဲ့စည်းပုံနဲ့အညီတတိယအကြိမ်လွှတ်တော်ခေါ်ယူနိုင်အောင်လှုပ်သွားဖို့ကိုလည်းဒီကနေ့ထုတ်ပြန်ချက်မှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆရာနာတိမ်မှုကြောင့်နိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဗစ် -19 ကရောဂါကျော်လွှားရေးတိုင်းသာစီးလုံးညီညွတ်မှုပုံမခိုင်မာရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆက်ပြီးတော့ဆောင်ရွက်ဖို့အတွက်အဟံတားကြီးဖြစ်နေတဲ့အပြင်နိုင်ငံနဲ့တပ်မတော်ရဲ့တမိုင်းကိုညှဉ်းနွမ်းစေတဲ့လုပ်ရက်ဖြစ်တယ်လို့လည်း NLD ပါတီခေါင်းဆောင်တွေကပြောကြားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရက်ဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရက်ဟာဘလို့မှလက်မခံနိုင်တဲ့လုပ်ရက်ဖြစ်ပြီးတော့နိုင်ငံကအတိုင်းအဝိုင်းအနေနဲ့တန်းခတ်အရေးယူမှုတွေကိုဗက်ပေါင်းစုံကနေလှုပ်ဖို့စဉ်းစားတင်တယ်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ။မြန်မာတိုင်းနိုင်ငံလုံးကလူနည်းစုတိုင်းရင်းသားတွေအပါအဝင်အကာအကွယ်မေ့နေသူတွေအလုံးလူ့ခွင့်ရေးအတွက်ကိုတခါလှုပ်ရှားနေသူတွေအလုံးအတွက်ကိုလည်းသူစိုးရိမ်နေလို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောပါတယ်။စီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းချကောက်ခံထားတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒီဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့သူတွေအလုံးကိုလွှတ်ပေးဖို့အတွက်အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာမှာတောင်းဆိုနေချိန်မှာပဲနေပြည်တော်မှာထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံသွင်းကုံဥပဒေပုံမှတခါတမရဦးဝင်းမြင့်ကိုတော့ကပေးကာလာမှာစီကံချိုးဖောက်မှုနဲ့သဘာဝဘေးရန်ရဲ့ဆန်ရစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲဆိုထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းပေါ်မှာပေါ်ထွက်လာခဲ့ပါတယ်။အခုလိုတရားစွဲထားတဲ့အမှုတွေအတွက်ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိန်းသိမ်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီပင်ရိတ်တာကနေထွက်ခွာဖို့အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ကတော့ထွက်ခွာသွားနေကြပါပြီစောစောကပြောခဲ့သလိုပါပဲနေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်ကိုပို့ကုံသွင်းကုံပုံမှန်နဲ့စစ်တပ်ကတရားစွဲထားပါတယ်ဒီဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့တရားစွဲတဲ့အကြောင်း NLD တာဝန်ရှိသူတွေကလည်းပြောပါတယ်။တချိန်တည်းမှာပဲနေပြည်တော်မှာလုံခြုံရေးတွေထိန်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေရပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်။အခုလိုမျိုးဒီနောက်ဆုံးမှလူမနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးပါမယ်ရှင်
။တမတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေကိုခွင့်ပြုချက်မရပဲတင်သွင်းမှုသမရဦးဝင်းမြင့်ကိုတော့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုလိုက်ကြောင်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့တရားရုံးမှတ်တမ်းတွေမှာတွေ့ရသလိုနီးစပ်သူတွေကလည်းပြောပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်ခေါင်းဆောင်တွေလည်းဖြစ်တဲ့ဒေါ ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဒီမနက်မှာပဲမ နေပြည်တော်စဘူတီရီမြို့နယ်တရားရုံးမှာတယ်လီကွန်ဖရင့်အွန်လိုင်းကနေရုံးထုတ်ခဲ့ပြီးချုပ်ရဲ့ယမန်ယူခဲ့ကြောင်းသတင်းတွေဖတ်ပေါ်ခဲ့တာပါ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမေဝင်းမြင့်ကတော့တရားစွဲဆိုအရေးယူလိုက်တဲ့ကိစ္စပေါ်
အဲ့လိုကြားတော့ဒီဒီဟိုယမန်ယူတယ်လို့ကြားတယ်လေဒါပေမဲ့အသေးစိတ်တော့အခုမသိရသေးတော့လေအဲ့ဒီကြားတော့ယမန်ကိုဟိုပါပေါ့နော်ဟိုဒီတိုင်းမဲ့လက်ယူသွားတယ်လို့ကြားပါတယ်အဲ့လိုမျိုးကျင်ညာချက်မှာပါပြီးသားဒီပြီးရတော့အတူတူဒီလိုလောက်တာကိုလက်မခံပါဘူးဆိုတာကိုအတူတူထုတ်ပြန်ထားပြီးပြီးသေးပြီနော်ဒါကတော့သူလက်ရှိတာဝန်ယူဆဲသူတွေကလောက်သွားတာတော့ဒါတော့သူရဲ့လောက်ဆောင်ကြွယ်ဖြစ်ပါတယ်လို့ဒါလည်းပြောချင်ပါတယ်ပြီးနော
်အစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်ထောင်ဒဏ်3နှစ်အောက်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပြီးပို့ကုန်တွင်းကုန်ဥပဒေပုံမှန်8အရာဆိုရင်တော့ထောင်ဒဏ်3နှစ်ထက်မပိုတဲ့ပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်နှစ်ရက်စလုံးပေးနိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်ဖမ်းဆီးခံအစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုအရေးယူထားပြီးချုပ်ရမန်ယူလိုက်တဲ့ဆိုတဲ့သတင်းတွေတီးခြားအတည်ပြုဖို့တာဝန်ရှိသူတွေနဲ့သက်ဆိုင်ရာရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ဦးဆောင်ဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကော်မတီဘက်ကအဖွဲ့ဝင်ဦးသိန်းညွန့်ကို VOA ကဆက်သွယ်မေးမြန်းနာမှာတော့လက်ရှိအခြေအနေမှာဘာမှပြောဆိုနိုင်တာမရှိသေးကြောင်းတုံ့ပြန်ခဲ့ပါတယ
်။ဟိုကုလို့ဆက်ဘာမှပြောလို့မရဘူးနော်။အဲ့ဒါလေးပဲသူကြီးမြစ်တာခါပါတယ
်။တစ်ချိန်တည်းမှာပဲနေပြည်တော်မှာလှုပ်တော်တဲ့အတွက်ရောက်နေကြတဲ့ကိုယ်စားလှယ်တွေကိုလည်းနေရက်ပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်။ NLD ဗဟိုအလုံးမှုဆောင်တအုပ်ဖြစ်တဲ့ဦးဝင်းထိန်ကတော့နေပြည်တော်စီပင်ဝင်းအတွင်ကကိုယ်စားလှယ်တွေကိုအတင်းကျပ်ဖဲခိုင်းနေတယ်လို့ပြောပါတယ
်။အခုကမပြရင်အတင်းဆွဲထုတ်မဲ့သဘောရှိတယ်တမီး။ဟုတ်တယ်ဆိုရကရရစ်တယ်အဲ့ဒီ MS ဆန်တယ်တော်တော်ကလေးလူမနေကြပြန်ရဆိုရဲကွာသူတို့ဓာတ်ထင်နေကွာပဲဒါပဲ
လုံးလုံးရေးတက်ဖွဲ့တွေကအသွာလာကန့်တတားစီခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေကိုတော့မနစ်ညနေပိုင်းမှာပဲကိုယ်အစီအစဉ်နဲ့ကိုပြန်ကွင်းပြလိုက်ကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့ပါတယ်ဒီကနေ့အစောပိုင်းမှာတော့လေထိုင်ရနေရာကနေ24နာရီအတွင်းဖယ်ရှားဖို့ထပ်မံတတိပေးခဲ့ကြောင်းလဲ NLD ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဦးအောင်ကြည်ညိုကအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်နေမှာအဝေးရရှိတဲ့လူတွေကားတည်းပို့ဆောင်ရေးပါညာတဲ့6ရက်နေမှာကျွန်တော်ထွက်မယ် NLD ပေါ့နော်ပြန်တဲ့ကိုယ်စားလှယ်တွေရတချို့တိုင်းကကိုယ်စားလှယ်တွေကမနေ့ကပြန်သွားကြပြီတချို့ကအဲ့ဒီနေ့မနေ့ခင်းကြတဲ့ခါကျတော့ဟိုပထမစီမံပြောတယ်48နာရီအတွင်းအပြီးထွက်ပြေးပါလို့လာပြောတယ်အဲ့နေ့ကြတဲ့ခါကျတော့ဟိုနယ်လုံးဝင်ကြီးကတိုက်ရိုက်ဟိုဖြစ်ပါတယ်တဲ့24နာရီကျွန်းထွက်ပြေးပါသည်လို့ပြောတယ်ပြရပြတာပေါ့ဗျာ
စွတ်တော်တစ်ကိုတက်ရောက်နေတဲ့တိုင်းရင်းသားကိုယ်စားလှယ်တချို့ကတော့နေရက်ကိုပြန်လဲထွက်ခွာသွားကြပြီလို့လဲမွန်ညီညွတ်ရေးပါတီကနိုင်စံတင်ကပြောပါတယ
်ဒါကျော်စုံမနစ်ကတည်းကကျော်စုံကားမာလိုက်ပြီးတော့ကားသူအခုလာကျော်သူကျော်စုံဆရာနေပါတယ်အဲဒါကျော်စုံဟိုပါစစ်တောင်းတော်ရောက်နေပြီဟိုကမော်ဒယ်ပြန်ဖို့
ဒီသတင်းပတ်အစောပိုင်းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းခံခဲ့ရတဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများကိုတော့ပြီးခဲ့တဲ့ရက်တွေမှာပဲပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တချို့အပါအဝင်တက်ကြွလှုပ်ရှားသူတချို့ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
အခုလိုမျိုးတော့ဆန်းစုကြည်နဲ့အရသာဆွေရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးတော့ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတဲ့ပုံမှာမကျေနပ်တဲ့ပြည်ရင်းကပြည်သူတွေကအကြမ်းဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်လာနေကြပါတယ်။အဆိုရဝန်ထမ်းတွေလူမှုအဖွဲ့အစည်းတွေကစစ်ဆိုးရအုပ်ချုပ်မှုရန်တရာရပ်တန့်သွားစေဖို့အတွက်ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြဖို့လှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းအဖြစ်အဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တန်တာထွန်းကပြောပြပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အဆိုရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်ဆန္ဒပြကြတဲ့အနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်သွားစေဖို့အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာကျမရေးဝန်ထမ်းတွေဖဲချိုးညီဝစ်စင်နာစတဲ့လှုပ်ရှားမှုတွေကိုလှုပ်လာနေကြပါတယ်စစ်အစိုးရလက်အောက်မှာအလုံးမလုံးပဲဆန္ဒပြတာတွေကိုဒီကနေ့ဗုဒ္ဓဦးနေ့ကနေစပြီးလှုပ်ကြဖို့လဲလူမှုကွန်ရက်ကနေတိုက်တွန်းထားကြတာပါအစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြကြတဲ့လှုပ်ရှားမှုကိုကျမရေးဝန်ထမ်းတွေကဦးဆောင်ခဲ့ရမှာအခုဆိုရင်နိုင်ငံအဝန်းကကျန်းမာရေးဌာနပေါင်း100ကျော်နဲ့အခြားအစိုးရဌာနတွေကလည်းပူးပေါင်းပါဝင်လာတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါရစေ
။ကျွန်တော်တို့ကအခုမနေ့ကနေစရတယ်အခုချိန်မှာဒီမှာဆေးရုံပေါင်း100ကျော်ထိပါလာပြီကျန်းမာရေးဝန်ထမ်းတွေပါတယ်နောက်တစ်ခါကျန်းမာရေးဝန်ထမ်းမဟုတ်တဲ့အခြားဝန်ထမ်းတွေလည်းပါဝင်လာရည်ရှိရယ်ပေါ့နော်။အဲ့ချိန်မှာကျွန်တော်တို့ကဒီလှုပ်ရှားမှုကတဖြည်းဖြည်းမြင့်တက်လာပြီးတော့တခြားပြည်သူတွေတခြားအသင်းအဖွဲ့တွေရဖက်ဖွဲ့စည်းနေနောက်တစ်ခါသမ္မတကားတွေပါပါဝင်ပြီးတော့ပူးပေါင်းလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရည်မှန်းထားတဲ့ဒီဆေးအနာရှင်စနစ်ကိုတော်လိုင်းရမယ်ဆိုတော့အထီးကိုတော့ရောက်သွားမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့လိုချင်တာကတော့ပြည်သူတွေထောက်ခံပြီးတော့ဆန္ဒမဲ့ပေးထားတဲ့လူထုကောင်းဆောင်ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရကိုအာဏာပြန်အပ်ဖို့ပါပဲဟုတ်ကဲ့အဲ့ဒါတော့ဒါကျွန်တော်တို့ရဲ့မျှော်လင့်ထားတဲ့ကောင်းကျိုးဖြစ်ပါတယ်စိုးကျိုးအနေနဲ့ကတော့ အဲ့ဒီကအမျိုးမျိုးရှိတာနိုင်တယ်ပေါ့နော်ပထမဆုံးကတော့အဲဆိုကြိုးဆိုလို့ရှိရင်ကျွန်တော်တို့ဒီလှုပ်ရှားတဲ့ဆရာဝန်တွေပေါ်မှာတက်ရောက်မှုအနေနဲ့ကတော့အရေးယူတာလို့စားမသိနေတာလို့စသဖြင့်ဒါတွေလည်းမဖြစ်ဘူးလို့တော့မပြောနိုင်ဘူးပေါ့နော်အဲဒီဆရာနာရှင်အစိုးရဆိုတာကတော့ဘယ်လိုအရေးယူမှုမျိုးမဆိုအဲလှုပ်လာနိုင်တာပေါ့နော်ဒါတွေလည်းကျွန်တော်တို့ကြိုတွေးပြီးတော့ဒါကျွန်တော်တို့ဟိုတမိုင်းမှာဆိုလို့ရှိရင်အသက်တောင်ရင်းပြီးတော့ပေးခဲ့တဲ့လူတွေရှိတာပေါ့နော်ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီရာလူနဲ့ဒီစားမလောက်ကိုကျွန်တော်တို့ကဘာလို့မရင်းရဲရမှာလဲပေါ့နော်
ကျမ်းမာရေးဝန်ထမ်းတွေကအစိုးရရဲ့လုပ်ငန်းစင်တာတွေကိုဆက်လက်မထမ်းဆောင်ပဲဆန္ဒပြတဲ့အတွက်ပြည်သူတွေရဲ့ကျန်းမာရေးကိုစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့ကျန်းမာရေးအတွက်ဆီယံဝင်တွေနဲ့အွန်လိုင်းကနေဆွေးနွေးတိုင်ပင်တာစံတက္ခအခမဲ့စီကန်းတွေမှာကုသမှုပေးတာမျိုးတွေလည်းလက်ရှိဆောင်ရွက်ပေးနေတာမျိုးတွေရှိနေတယ်လို့ဒေါက်တာဟိန်းဝင်းဝါကပြောပါရယ်။စစ်တပ်အာဏာသိမ်းပြီးဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးစနစ်မှာပူပန်းပါဝင်ဖို့ညှဉ်းဆန်ကြတဲ့အထက်မှာအလုံသမားအရေးလှုပ်ရှားသူတွေလည်းပါဝင်လာပါရယ်။မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CDUM ကလည်းနောက်ကျောင်းပြန်အာဏာသိမ်းယူတဲ့စစ်အစိုးရလက်အောက်ကအစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်ရန်တရားအလုံးကနေနှုတ်ထွက်ကြောင်းဒီကနေ့ပုံတူးနေမှာပဲကြေညာခဲ့တာပါစစ်အစိုးရကခန့်အပ်လိုက်တဲ့အလို့သမားဝန်ကြီးနဲ့အလို့သမားအလို့ရှင်အဖွဲ့အစည်းတွေတွေ့ဆုံဖို့စီစဉ်ထားတဲ့နေ့မှာပဲကန့်ကွက်ကြောင်းပြသတဲ့အနေနဲ့ကြေညာလိုက်တာလို့လည်း CDUM အဖွဲ့အထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုးကပြောပါတယ
်ဒီစစ်အစိုးရအဖွဲ့ကနေပြီးတော့ခန့်အပ်လိုက်တဲ့ပြည်ထောင်စုဝန်ကြီးဦးမြင့်ကြိုင်ပေါ့နော်ဦးမြင့်ကြိုင်အနေနဲ့ကတော့အလုံသမားအဖွဲ့အစည်းတွေလှုပ်ရှင်အဖွဲ့အစည်းတွေနဲ့သုံးမှန်ပြည်ဆောင်ဆွေးနွေးပြီးတော့အစည်းအဝေးလုပ်ချင်ပါတယ်လို့ပြောလာတယ်ပြောလာတဲ့အပေါ်မှာတော့အမတို့ကတော့ငကိုကလေးကစန့်ကျင်တယ်လို့ထုတ်ပြန်တာကဖြစ်တဲ့ကြောင့်မလို့အမတို့ကြားထဲမှာလည်းစီဒီမ်ကြားထဲမှာလည်းအမတို့ဆွေးနွေးပါတယ်ဆွေးနွေးတော့ဒီအမတို့ဒီရဒီမိုကရေစီအစိုးရမဟုတ်တဲ့စစ်အစိုးရအဖွဲ့နဲ့ပေါ့နော်အမတို့လုံမဲ့ဆောင်မှုမလုပ်ဘူးဆိုတဲ့ဟာဆုံးခဲ့ချက်ကြားတယ်ကြားတာဖြစ်တဲ့ကြောင့်မလို့အမတို့စပြီးတော့ဗောနော်အဲဒီနေ့ဆွေးနွေးပွဲကနေစပြီးတော့အမတို့ပါဝင်မှုအမတို့နှုတ်ထွက်လိုက်တယ်ပေါ့
အာနာတင်းလိုက်တဲ့တက်မတော်ကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖြစ်တက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးအဖွဲ့ဝင်၁၂ဦးနဲ့မနေ့တုန်းကပဲဖွဲ့စည်းလိုက်သလိုတိုင်းနဲ့ပြည်နယ်တွေမှာလည်းအုပ်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်ဒီမတိုင်ခင်တုန်းကလည်းအရတားအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အစိုးရအဖွဲ့အစ်ကိုဖွဲ့စည်းလိုက်ကြောင်းကြေညာထားပါတယ်ရှင်ကျွန်မအီတနာထွန်းမ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာဟာပြည်သူတွေရဲ့အခြေခံအခွင့်အရေးတိုးတက်အောင်ဆောင်ရွက်မှုတွေအလုံးစုပ်ယုပ်သွားစေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကပြောကြားလိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဗက်ပေါင်းစုံကလည်းအရေးယူတင်တယ်လို့ပြောပါရယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းတဲ့အပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေကတော့မတူညီကြပါဘူး။အမေရိကန်အပါအဝင်အနောက်နိုင်ငံအများစုကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့တရုတ်ဂျပန်စတဲ့အာရှနိုင်ငံတွေကတော့သတိနဲ့ချဉ်းကပ်တုံ့ပြန်နေကြပါတယ်ဒီအကြောင်းကိုနန်းလောင်ကဆက်ပြီးတော့တင်ပြပါမယ်ရှင
်ဖေဖော်ဝါရီလတရက်နေ့ကနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဝင်မြင့်နဲ့လူတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်တဲ့ဖြစ်ရပ်ကိုအာဏာသိမ်းမှုအဖြစ်နိုင်ငံအတော်များများကအတိအလင်းကြေညာခဲ့ပေမဲ့ပြည်ရေးဝင်မဆွတ်တဲ့မှုလက်ကင်ထားတဲ့မြန်မာအိမ်နေချင်းတရုတ်နိုင်ငံကတော့သူ့အကျိုးစီးပွားအရာလိမ္မာပါနတ်စွာချဉ်းကပ်နေတယ်ဆိုပြီးဝေဖန်တာနေထွက်လာခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝန်ဝီဘင်းကမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့တရုတ်တို့ရဲ့ရည်တည်ချက်ကိုဖော်ပြလိုက်တဲ့3ရက်နေကအခုလိုခုခံပြောဆိုပါတယ်
။有关说法不是事实。作为缅甸的友好邻邦
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘောအဲ့ဒီလိုထင်မြင်ယူဆနေကြတာမမှန်ပါဘူး။မြန်မာနိုင်ငံတွင်မတူကွဲပြားမှုတွေကိုတင်လျော်တဲ့နီလန်းတွေနဲ့ဗက်ပေါင်းစုံပါဝင်ဖြည့်ရှင်းပြီးနိုင်ငံရေးအရာရောလူမှုရေးအရာပါတည်ငြိမ်နေတာကိုပဲရင်းနှီးတဲ့အိမ်နီးချင်းနိုင်ငံတစ်ခုအနေနဲ့တွေ့မြင်ကြတာပါ
မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုကတော့ဖေဖော်ဝါရီလတရနေ့ကအယက်သားအစိုးရကိုဖယ်ရှားခဲ့တဲ့လို့ရကိုစစ်အာဏာသိမ်းမှုအဖြစ်နောက်တစ်နေ့မှာပဲကြေညာခဲ့တာပါစစ်ဖက်ထိပ်တန်းခေါင်းဆောင်တချို့အပေါ်အရေးယူတာကပိတ်ဆို့မှုတွေချမှတ်ဖို့ရှိတယ်လို့အမေရိကန်အစိုးရကပြောဝင်မဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေကိုတော့ဆက်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကလည်းမြန်မာစစ်ဘော်ချုပ်တို့ရဲ့လုပ်ရက်ကတိတ်ကိုဆိုးဝါးရက်တဲ့လုပ်ရက်ဖြစ်ပြီးနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးတွေတိုးတက်အောင်လုပ်ထားသမျှပြန်ဆွေးရုပ်အောင်လုပ်တဲ့လုပ်ရက်ဖြစ်တယ်လို့ VOA ကိုပြောပါတယ်။လက်ရှိမြန်မာနိုင်ငံထဲမှာရှိနေသူအလုံးအတွဲသူစိုးရင်ကြောင့်ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Bashian နဲ့မင်းမြတ်ခါမှအခုလိုပြောကြားခဲ့ပါတယ
်။ I'm very concerned about the safety of so many people.including those
who are today at top of the city CEO saw in the power lu mya yi twe chin taik so yin ma le kai pi ne ga ruin ya 6 tin jaw ga ni tacha lu ne su tan yan da ri thi myama ta nang ngan long ga aka kwen mae ni su ri twe chin so yin ma le la shi chin ni ga taik ko le ne tha ma chin ni phit par le aku phit ni da ga ba phit de ma phit bu so da shin shin ne pyo pya si da pi tu a long ko so ga lai da phit par le taik ko shet sia sait pyet sia lo ya le phit par le နိုင်ငံတကာအသံအဝါတစ်ခုလုံးကဓာတ်ရိုက်အင်တိုင်းအားရိုက်နဲ့တာဝန်ရှိစွာနဲ့တုံ့ပြန်နေပါတယ
်။မြမအရေးနဲ့ပတ်သက်လို့လဲကုလသမဂ္ဂအလုံးစုံရေးကောင်စီကအင်္ဂါနေ့မှာဒီကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာပရတင်တအမတ်ဘာဘရာဝုဒ်ဝတ်ကလည်းဒီမိုကရေစီနည်းကျရွေးချယ်ထားတဲ့အရသာအစိုးရကိုဖယ်ရှားလိုက်တဲ့လို့ရက်ကိုပရတင်နိုင်ငံအနေနဲ့ရှုံချပြီးတော့ဖန်စီထားသူတွေကိုချက်ချင်းပြန်လို့ပေးဖို့တောင်းဆိုခဲ့တာပါ။
There has been widespread concern among and across the international community.
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝမ်ကအတော်ကိုစိုးရိမ်နေကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဲ့ဒီစိုးရိမ်ချက်တွေကိုကျွန်မကြားခဲ့ရပါတယ်။ဒီအချက်တဲကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ဒေတာရင်းမိတ်ဖက်နိုင်ငံတွေကိုကြိုဆိုပါတယ်။နောက်ထပ်ဘာဆက်လုပ်မလဲဆိုတာလုံခြုံရေးကောင်စီအဖွဲ့ဝင်တွေဆက်ပြီးဆွေးနွေးကြမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်ထဲသဘောတူတဲ့အတန်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမရဝင်းမြင့်အပါအဝင်ထိမ့်သိမ်းခံရသူတွေအတွက်ဆိုရင်ကြောင်းကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေကကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ဖြစ်ပြီးစစ်အာဏာသိမ်းမှုကိုတညီတညွတ်နဲ့ကန့်ကွက်လိုက်ကြတာလည်းဖြစ်တယ်လို့စစ်တပ်ကအရေးပေါ်အခြေအနေကြေညာထားတာကိုချက်ချင်းရုပ်သိမ်းဖို့နဲ့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်အနိုင်ပြီးတော့မတရားဖန်ဆီးခံရသူတွေကိုပြန်လုပေးဖို့ G7 အဖွဲ့ဝင်နိုင်ငံတွေကတညီတညွတ်နဲ့တောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းမြမအရေးကိုတတိနဲ့ချင်းကပ်ကြဖို့တိုက်တွန်းလိုက်ပါတယ်။အာဏာသိမ်းမှုကိုသဘောမတူနိုင်လို့စစ်ဘိုလ်ချုပ်တွေနဲ့အဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြမနိုင်ငံအနေနဲ့တရုတ်ကွန်မြူနီပါတီရဲ့လွှမ်းမိုးမှုအောက်လုံးလုံးကျရောက်သွားနိုင်တဲ့အပြင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနိုင်တယ်လို့ဂျပန်ကကွယ်ရေးဝန်ကြီးဌာနကတတိပေးထားတာဖြစ်ပါတယ်
။နိုင်ငံတကာရဲ့သဘောထားတုံ့ပြန်မှုတွေကိုမနန်းလောင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကဒီအာဏာသိမ်းယူလိုက်တာကြောင့်စီးပွားရေးအပေါ်ကြေရိုက်ခတ်မှုတွေစတင်ပြီးတော့မြင်တွေ့နေရပါပြီ။ American Dollar ဈေးနဲ့ရွှေဈေးတွေဆန်းကျင်တင်အောင်လို့မြင့်တက်နေပါတယ်။အာဏာသိမ်းမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာနဲ့အတူစီးပွားရေးအပေါ်တက်ရောက်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကတင်ပြပါမယ်ရှင်
။အယက်သားအစိုးရထိတ်တန့်ကောင်းဆောင်တွေကိုထိန်းသိမ်းလိုက်ပြီးတမတော်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရဲ့အခြေအနေမရေမရာဖြစ်နေချိန်မှာပဲစီးပွားရေးမှာလည်းရိုက်ခတ်လာနေပါတယ်။အထူးသဖြင့်ဒီရက်ပိုင်းမှာပဲလက်ရှိတုံးဆွဲနေတဲ့ငွေကြေးတွေထဲကတချို့ကိုဖျက်သိမ်းဖို့ပြင်ဆင်နေတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေပြန့်နှံ့ခဲ့ရာကတန်ဘောခိုင်မာတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေကိုအလွေရဝယ်ယူလာကြတယ်လို့လည်းလုပ်ငန်းရှင်အတိုင်းဝင်တွေကပြောပါတယ်။စိုးရိမ်ဆိုင်နဲ့ရွှေနဲ့ဒေါ်လာတွေကိုဝယ်ယူသူများလာတာကြောင့်ရွှေဈေးတွေအစမတန်မြင့်တက်လာတယ်လို့လည်းမန္တလေးတိုင်းရွှေလုပ်ငန်းရှင်များအတင်ဥက္ကဋ္ဌဦးဝင်းစိန်ကပြောပါတယ်
။စိတ်ကူတာပေါ့နော်ဘန်ကိုစိတ်မချတာတော့မနေ့ကသတောင်းတန်ကောလာလာကြောင်မအကြံမဖြစ်သွားတာမနေ့ကစတာ73ဒိန်း3500စတယ်ညီမလေးအဲ့လိုမနေ့ကနောက်ဆုံးပြီးတော့73ဒိန်း5000ပြည့်တယ်ညီမလေးအခုကဒီမနေ့73ဒိန်း6600စတယ်ညီမလေးအခု74ဒိန်းကြီးဖြစ်တယ်ပေါ့ညီမလေ
းဒီကနေ့ရန်ကုန်နဲ့မန္တလေးရဲ့အပိတ်ဈေးကတော့အခောက်ရွှေတစ်ကြက်တာကို74ဒိန်း1000ရှိပါတယ်အနာမသိခင်ဇန်နဝါရီလ30ရက်နေ့အပိတ်ဈေးနဲ့နှိုင်းယှဉ်ရင်တော့6000နီးနီးမြင့်တက်လာပါတယ်။ဇန်နဝါရီလ30ရက်နေ့ကပြင်ပပေါက်ဈေးငွေလဲနှုန်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1340ရှိခဲ့ရာကဒီကနေ့မှာတော့ကျပ်ငွေ1450ပေါက်ဈေးရှိခဲ့တာကြောင့်3ရက်အတွင်းကျပ်တရာကျော်မြင့်တက်ခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေမရေရာမှုတွေနဲ့အတူစီးပွားရေးနဲ့ငွေကြေးတန်ဖိုးတွေမတိမငိမ်ဖြစ်လာနေတာလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေးဝင်းကပြောပါတယ်
။ဟိုရွှေဈေးတက်တာကတော့ကမ္ဘာရွှေဈေးမှာလည်းပဲအကျကျရှိကောင်းရှိနိုင်တာပေါ့နော်။အဲ့ဒါတော့တရင်သေးချာမသိဘူးတရင်စားရပါတော့ပဲသိရတာပေါ့။ပြည်တွင်းအခြေအနေကတော့သမီးတို့လည်းပဲသိတဲ့အတိုင်းပဲပြည်တွင်းမှာဟိုနိုင်ငံရေးအခြေအနေမတိငိမ်မှုရှိတဲ့အတွက်ကြောင့်မို့လို့အလူတွေကထုံးစံတိုင်းပေါ့နော်သူတို့ဖြစ်တော့လားစိတ်ချရတဲ့ပစ္စည်းပါညာဝယ်ကြတာဒါကငွေကြေးတတ်နိုင်တဲ့လူတွေငွေကြေးများများရှိတဲ့လူတွေပေါ့အဲ့ဒါဝယ်ကြတာပေါ့နော်နိုင်ငံရေးမတည်ငြိမ်မှုရှိတယ်နောက်တစ်ခါငွေရေးကြေးရေးကိုလည်းပဲစိတ်မချတဲ့သဘောလည်းပဲတချို့ပါတာပေါ့
နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့အတွက်တာဝန်ရှိသူတွေပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဦးစော်ဖေးဝင်းကတုံ့တက်ပါတယ်အထူးသဖြင့်အောက်ချုပ်မှုစနစ်အပြောင်းအလဲမှာကုန်စည်နှုတ်မတည်ငြိမ်မှုတွေဖြစ်လာနိုင်တာကြောင့်တည်ငြိမ်အောင်ကြိုးပမ်းဖို့လိုတယ်လို့လည်းပြောပါတယ်
။ခုမှဘိုးဘာလည်းပဲဥက္ကဋ္ဌပြောင်းပါညာစသည်ဖြင့်ဖြစ်နေတော့ချက်ချင်းတော့ဟိုဒီကိစ္စကိုကန့်ကွက်နိုင်မယ်လို့မထင်သေးဘူး။ဒါပေမဲ့တခုရှိတာကဒီဘိုးဘာရဲ့မူလ policy ပေါ့နော် အခုတော့ policy ပြောင်းကောင်းနဲ့ပြောင်းမှာမူလ policy မှာကဒေါ်လာဈေးတင်ရအောင်လုပ်တယ်ဆိုပြီးတော့သူတို့လုပ်တဲ့ဥစ္စာတွေကဒေါ်လာဈေးကို 6300 ကျော်ကျော်ပတ်ဝန်းကျင်လောက်ရှိနေတာဟိုဒါဒေါ်လာဈေးတင်နေလို့သူတို့သတ်မှတ်တာရှိတယ်။အဲ့ဒီလိုသတ်မှတ်တဲ့အတွက်ကြောင့်မို့လို့ဒေါ်လာဈေးတက်တဲ့ပုံမှာသူတို့သိကြည်အရေးကြီးထားပြီးတော့အရေးကြီးထားပြီးတော့ပေါ့နော်ဒါကိုထိချုပ်တာမျိုးသိပြီးတော့မရှိတာဘူး။အဲ့လိုတွေ့ရတယ်။အခုဒီဩဂရအပြောင်းလဲကြောင့်ဟိုကတည်းလည်းပဲပြောင်းမယ်ဆိုလို့ရှင်တော့ဒေါ်လာဈေးတက်ချင်အခုတည်းပြောသူတို့တိုက Belo Tencho Valesurado, Drubuara Chapido Lua.
Anna, they like the Damdoga, Nangando Sima, Ocho Ye Gansi, Apia, Damdoga, where you Uzi Joe, Bojo Muji, May online Usan be Menedonga by Percy Lidalo, Dine Bine Male, Ocho Ye Gansi Rego, Percy Bay like Bare, Dimadanke Marongale, Ayata, Soya Apego, Piatin Libby, A Soya Apetigo, Percy Lajangle, Jinya Tabareshi.
Tagaro, Egan, not the name people get Abashi. Sena, Demuye, Gayaga, Siboye, Bot, Tayang Nidalo, Diana de Dariga, Sebedo Cadere, Gunji Bay, Season Retiga, Ma, Soye Murile, Shinibare, Ochamu, Bianlerija, Docadere, Nia, Bay, Season Reya Calamago, Aguni Bedri, Soye Niraba, Piesongro, Fio Emiamawa, Drinda, Gozo Taka, Demjava Machine.
လက်နက်ကင်ပဋိပက္ခရေကြောင့်အိုးအိမ်စွန့်ခွာခဲ့ရတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေဒီနှစ်ထဲစနိုင်ဖို့စီစဉ်ထားပေမဲ့တမတော်ကအာနာတိုင်းလိုက်တာကြောင့်မရေရာရဲ့အခြေအနေတွေကြုံနေရတာပါ။2018ခုနှစ်ကတိုက်ပွဲတွေစပြည့်ရာကထွက်ပြေးတင်းရှောင်းလာပြီးဆစ်ရှောင်းစကန်နေမှာခိုးလုံနေသူကိုတောင်း600လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတဲ့ကချင်ပြည်နယ်မှ
မရေရာဖြစ်နေရလို့လဲကူညီပေးလုပ်ငန်းတွေလုပ်နေရဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခတော်ရဆေးရတော့ဒေါက်တာခလမ်ဆောင်ဆောင်က VOE ကိုပြောပါတယ
်လုပ်တဲ့ဆက်လုပ်ငန်းတွေအားလည်းဒီရုံးပိုင်းဆိုင်ရာလုပ်ငန်းတွေကြတော့ဘယ်အစိုးရနဲ့ကျွန်တော်လုပ်တာများတာပေါ့ကျမ်းမာရေးပညာရေးတို့ဒီမတ်ပုံတင်အင်ထောင်စုကိစ္စတွေအစားပေါ်တော့နိုင်ငံတကာနဲ့ဆက်တွေ့တဲ့ကိစ္စအပေါင်းအားလုံးပေါ့အစိုးရနဲ့လုပ်ဆောင်ခဲ့တဲ့အပိုင်းကပုံများတယ်အစိုးရတစ်ဖြစ်လာပြီဆိုရင်လုပ်ငန်းတွေကတစ်ပြန်ဖြစ်မလားပေါ့ဒါကကျွန်တော်တို့ရဲ့ဒီစိုးရိမ်မှုပေါ့
တက်မတော်ကတော့စစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြေမြုံမိုင်းရှာဖွေလုပ်ငန်းတွေကိုဆက်လုပ်မယ်အကြောင်းအသိပေးထားရလို့လဲဒေါက်တာခါလမ်ဆန်ဆွန်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ကြုံနေရချင်းတက်မတော်ကအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်လို့ထိတ်လန့်၃၀ရာအခြေအနေတွေနဲ့အတူဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေကိုထိခိုက်မှာစိုးရင်ကြောင်းလဲ KBC ကဗိုလ်တော်ဦးနဲ့မှာပဲသတင်းထုတ်ပြန်ထားပါတယ်
။ကျွန်တော်မြန်မာပြည်ရဲ့ဒီအစိုးရတခြားပေါ့ဗျာဒီနှစ်ပေါင်း60လောက်တက်တမ်းမှာလူထုတွေကဟိုအမြဲတမ်းအဖြစ်ခံဒီအနေခံဒီဟိုအခုရေးဆုံးရှုံးမှုတွေနဲ့ပဲရင်ဆိုင်ရတာပေါ့အခုတကြီးတော့ကောင်းဆောင်ပိုင်းကြီးရဲ့ဒီအာနာတိပွဲနဲ့ဒီဖက်ကကြောင့်ပြည်သူတွေဒုက္ခရောက်တာနှစ်ပေါင်းတဲ့အခုတတိအခြေရှာမရတဲ့နှစ်ပေါင်းတဲ့များပြီဆိုတော့ကျွန်တော်တို့နေတဲ့ပြည်သူရဲ့ဟောပေါ့အခွင့်အရေးကိုဦးထိတ်ထားတဲ့အစိုးရရဲ့တိုင်းဒါရေးကိုဦးစားပေးတဲ့အစိုးရရဲ့ပေါ့ဒါဖြစ်ဖို့တော့ကျွန်တော်တို့ဟောလိုလားတဲ့ဆိုတဲ့အချောင်းပုံပြအချင်းဖြစ်ပါတယ်
မကြသေးခင်ကအတီတက်မတော်နဲ့ရခိုင်လက်နက်ကင်အေးအေးတိုက်ပွဲရေးကြောင့်တင်းရှောင်းလာသူ38,000ကျော်ရှိမယ်လို့ခန့်မှန်းထားတဲ့ဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ကလည်းဒုက္ခသည်တွေနေရပြန်နိုင်ဖို့မရေရာဖြစ်နေတဲ့အပေါ်စိုးရိမ်နေပါတယ်တိုက်ပွဲတွေငြိမ်သက်နေတာကလည်းလာအနည်းငယ်ရှိလာပေမဲ့ဒုက္ခသည်တွေပြန်နိုင်ဖို့ကတော့စိတ်ချရတဲ့အခြေအနေမရှိသေးဘူးလို့လည်း IEC ရဲ့တာဝန်ရှိသူဦးစောစောထွန်းကပြောပါတယ်
ဟုတ်ကဲ့ချင်းမှာကြတော့ဒီမှာဒီ CEO area တမတော်ဒီ CEO area တွေကရှိနေပြီးသားဆိုတဲ့အခါကျတော့ဒီလိုမှကြတော့ဒီ machine ကိစ္စတွေကတော့ကျွန်တော်တို့လည်းဆက်လို့ရှိရင်အများကြီးအဆင်ပြေနိုင်တဲ့အခြေအနေကြီးတာပေါ့ဒီမှာကြတော့ဒီ20နေပချာတမင်းရေးတွေအစီအစဉ်မှုတွေသဘောတူချင်းတွေမရသေးဘူးဆိုလို့ချင်းတော့ဒီ machine ကိစ္စကကျင့်ကြနေမှာပေါ့နော်အဲ့တော့ machine ကိစ္စတွေကိုမလုပ်နိုင်ဘူးဆိုလို့ချင်းလည်းပဲဒီနေရာပြည်ကိစ္စကဒီစစ်ချက်ချက်ပြန်နိုင်မဲ့အခြေအနေတော့မရှိနိုင်ပါဘူး။ဟောဒါပေမဲ့လည်း ဒီတချို့ပေါ့နော်ဒီတိုက်ပွဲတွေတိတ်ပြီးတော့မှမရှိခဲ့တဲ့နေရာတွေမြန်မာနဲ့အနည်းငယ်တဲ့နေရာတွေပေါ့လေအဲ့နေရာတွေဆိုလို့ရှိတော့အနည်းငယ်ပြန်ကောင်းပြန်လာပေါ့ဒါကတော့ဒီတင်းချင်းချင်းနေမှုဟိုဘက်လေးမှုတွေပါတယ်ဗျာ
ဖေဖော်ဝါရီ၁ရက်မှာတက်မတော်ကအာနာသိမ့်ပြီးနောက်တဲ့နေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်439အတိုင်းဆိုပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပုံကို၁၇ရောင်းနဲ့ဖွဲ့စည်းပြီးပြည်နယ်နဲ့တိုင်းအသီးသီးအတွက်တာဝန်တွေခွဲပေးလိုက်ပါတယ်ဒီလိုခံထားတဲ့ကောင်စီဥက္ကဋ္ဌတွေကအရက်ပတ်ဖွဲ့စည်းရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုလက်တွဲဆောင်ရွက်မလဲဆိုတာစောင့်ကြည့်ရလိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ
ခုလိုမျိုးဒုက္ခတွေနေရပြန်နိုင်ရေးဆိုရမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေမှာတော့လက်နက်ကင်ပဋိပက္ခတွေကြောင့်မလို့အင်တာနက်ဆက်သွယ်မှုတွေကန့်တတ်ထားတာကနေဒီကနေ့စပြီးတော့အင်တာနက်ဝန်ဆောင်မှုတွေကိုအပြည့်အဝပြန်ဖွင့်ပေးလိုက်ပါတယ်တပ်မတော်ကအာဏာသိမ်းပြီးရပိုင်းတွင်းမှာပဲမြန်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရခဲ့တာပါအပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံရသေးတောင်ဘူးတီတောင်ပုံနှကျွန်းနဲ့ရှင်းတင်တွေကပလောဝမြို့နယ်တွင်မှာလုံခြုံရေးအကြောင်းပြချက်နဲ့တစ်နှစ်ကျော်ကြာအင်တာနက်ဆက်သွယ်မှုတွေကိုပိုက်ထားခဲ့ပြီးနောက်ပြီးတဲ့ဩဂုတ်လဆန်းမှာပြန်ဖွင့်ပေးလိုက်ပေမဲ့ညနှုံးမြင့်ဖူးကြီးစာတူးကြီးစင်ကိုသာဖွင့်ပေးခဲ့တာပါဒါပေမဲ့လေဒီတဲ့တဲ့ပြအစောပိုင်းမှာပဲတပ်မတော်ကအာဏာသိမ်းပြီးနောက်အင်တာနက်ဆက်သွယ်မှုတွေကိုပြေဝပြန်ဖွင့်ပေးလိုက်ပါတယ်ဒီကနေ့ကစပြီးမြန်နှုံးမင်းဖူးကြီးအင်တာနက်တွေပြန်ရနိုင်ပြီဖြစ်ကြောင်းညီမဆက်သွယ်ရေးလုပ်ငန်း MPD Call Center ကကိုနိုင်လင်းကဘူရော်ရီကိုတီးပြူပြောပါတယ
်ဟုတ်ကဲ့နိုင်ငံရင်ကြားတဲ့ရပြန်ပြီးဖွင့်ပေးကြတာဖြစ်ပါရဲ့နော်ဟုတ်ကဲ့ပလဲအောင်မြေနယ်ပါပါတယ်ဗျချင်းပြည်နယ်ပလဲပါပါတယ်ခိုင်ပြည်နယ်မှာမောင်းတော်ကူးတီတောင်ချစ်တိတောင်နဲ့ပုံနာကျွန်းညအူးကျောက်တော်မင်းပြားနဲ့မြေပုံမြို့နယ်ဖြစ်ပါရဲ့ဗျအဲ့မြေနယ်တွေဖွင့်ပေးတာဖြစ်ပါရဲ့နော်ဟုတ်ကဲ့ဒီနေ့မနေ့ဆန်းနာရီတိတ်မှာဖွင့်ပေးတာပါဗျ
ရခိုင်ပြည်နယ်နဲ့ရှင်းပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်တတ်ထားတဲ့အတွက်လက်နက်ကိုင်မင်းပခတ်တင်တဲ့ကာယောဂါကြာတရင်ချက်လက်ရရှိရဲ့ခက်ခဲကြုံရတဲ့အပေါ်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လည်းအခုခါအင်တာနက်ဆက်သွယ်မှုတွေပြေဝပြန်ရခဲ့တဲ့အတွက်ပုံနှကျွန်းမျိုးနဲ့ပို့ရှိပြင်ကြွေရကကိုနိုင်ဦးမော်တို့လိုဒေတာခန်တွေကဝန်တာနေကြပါတယ
်ကျွန်တော်တို့ကဒီမှာခက်ခဲရှိပြီဘယ်တင်းဆက်လက်တွေကြည်အောင်ကကောင်းမွန်မှကြည့်ရတာပြီဒီအားလုံးကြည့်လို့ရပြီကျန်းမာရေးကိစ္စတွေဘာတွေအားလုံးဟိုစဉ်းစားတော့ပြည်ကျတော့တော့ဘူးဆို
ရခိုင်လက်နက်ကန်အေဖွေးနဲ့တပ်မတော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့ရှင်းပြည်နယ်ကဘလောက်ဝမြို့နယ်မှာလည်းမြန်နှုံးမင်းဖိုးကြီးအင်တာနက်ဝန်ဆောင်မှုတွေပေးထားပေမဲ့လက်တွေတုံးကမှာအဆင်မပြေတာတွေရှိနေတော့ပဲလို့လေဒေတာခန်တူဦးဖြစ်တဲ့ကိုကျော်အောင်ကပြောပါတယ
်ဒီမနက်ကနေရတော့ရပြီဟိုဒါမှသတင်းထမားတော့ဟိုဖိုးကြီးဟိုအဲ့လိုမျိုးတော့ပြောတာပေါ့ဒါမှလမ်းရတော့စိတ်ဟိုအဆင်ပြေတဲ့အနေအထားကြီးတော့မဟုတ်သေးဘူးအစီအစဉ်ရဲ့အနေအထားကမဟုတ်ဘူးဆိုတော့ကျွန်တော်တို့ဒီမိုဘီယိုကောတခြားဒီ Messenger တို့အဲ့လိုမျိုးတောင်းရတာဒီ line အရင်ကဒီ line တို့မဟုတ်သေးဘူးချင်းမရသေးဘူးအဲ့လိုမျိုးလေးဒီကြည့်ကြ
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်တတ်ထားတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရဲ့လှုပ်ရှားသူတွေကလည်းဝေဖန်ခဲ့ကြတာပါ။နှစ်နှစ်နီးပါးအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကန့်တတ်ခံရပြီးတဲ့နောက်ပြန်ဖွင့်ပေးလိုက်တဲ့ပေါ်အပြုသဘောဆောင်တဲ့လုပ်ရည်အဖြစ်နဲ့လည်းဒေသခံတွေမျှော်လင့်နေကြပါတယ်။ရသေးတော်မျိုးနဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးခိမ်မောင်လာကတော့လက်နက်ကင်မီးပခတ်တွေဂျုံခေရတဲ့ရခိုင်ပြည်နယ်မှာငင်းချမ်းရေးလမ်းကြောင်းတစ်ခုဖြစ်လာဖို့မျှော်လင့်နေပါတယ်။
ပက္ခရတိရေးနဲ့ဒီတိုင်းရတာဖြစ်ကြည့်ရတဲ့အင်းချေရတဲ့ဇာကအထောက်ကူတယ်အဲ့ဒါကြီးတက်တက်လို့လေးဖွင့်ပေးတာလို့ယူဆတယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေပြည်တော်မှာကျင်းပနိုင်မဲ့ရှင်တွေဖန်တီးပေးဖို့အဲရခိုင်လက်နက်ကန်ခွေရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံလိုက်ပြီးတဲ့နောက်တိုက်ခိုက်မှုတွေရဆိုင်နေတာအခုချိန်ထိဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ည10နာရီအထိဆက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင်။ဘာကြောင့်စစ်တပ်ကအာဏာသိမ်းတာလဲ။ဆဲဥချုပ်ရဲ့ဘလောက်ကြာမလဲဆိုတဲ့ဥကျော်စန်းသားရဲ့အုံတက်ချက်အစီအစဉ်ကိုတော့မကြခင်မှာနားဆင်ရပါမယ်။အခုရင်တော့ဒီမြန်မာပြည်ရင်းမှာဆေးရနာဖိဆန်တဲ့အကြမ်းမဖက်လှုပ်ရှားမှုတွေဆေးအစိုးရနဲ့မပူးပေါင်းတဲ့လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့တုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မက်ခင်ဖြူထွေးတို့ဆွေးနွေးတင်ပြထားပါရရှင်။
ဒီလိုအကြမ်းမဖက်တဲ့နေတဲ့ပေါ့နော်ဆန့်ကျင်တဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အပေါ်မှာဦးတန်းလွင်ထွန်းအနေနဲ့လက်ရှိအခြေအနေဘယ်လိုများမြင်မိပါလဲရှင့
်ဒါလူတူတယောက်ချင်းစီရဲ့ဒါကိုပိုင်ဟိုအခွင့်အရေးပေါ့နော်ကိုရဲ့စန္ဒကိုဟိုထုတ်ဖော်ပိုင်ခွင့်ပေါ့နော်အဲ့တော့ဒါကအာနာဖီဇန်နယ်ဆိုတဲ့အဆင့်ရဲ့လို့တော့မဟုတ်ဘူးဒါကိုရဲ့မကျေနပ်ကြောင်းကိုကန့်ကွက်စန္ဒပြတာများသောအားဖြင့်တော့စန္ဒဟိုဒီလိုအာနာသိမ်းပွဲတွေဖြစ်တယ်ဆိုလို့ရှိရင်ဗမာပြည်တွင်မကောက်ဘူးပေါ့နော်ဟိုနိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလိုအာနာသိမ်းကြပြီးဟိုဒီလိုပြဿနာတွေပေါ်ပြီးဆိုရင်လူတို့ကလမ်းမပေါ်မှာအဆုလိုက်ပြုံလိုက်ဟိုထွက်ပြီးတော့စန္ဒပြကြတာပဲအဲဒီပုံမှာဒါလူတွေဟိုလူဘလောက်အတိုင်းတာအထိစန္ဒတွေပြကြလဲဒီအတိုင်းတာပုံမှာမှလူတွေကအကဲဖြတ် ာပေါ့နော်ဒါဟိုဘလောက်ကြီးများအတိုင်းဒါနဲ့ဆန့်ကျင်မှုတွေကြီးမားကြသလဲဆိုတာအခုအချိန်မှာတော့ဒီဥမာပြရဲ့အခုဒီနေ့ဖြစ်ရဒီမှာတော့ဒီလိုလမ်းမပေါ်ထွက်တဲ့ဆန္ဒပြမှုမျိုးတွေမတွေ့ရဘူးဒါကလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီခေါင်းဆောင်ပိုင်းနေရာနေပြီးတော့ဒီကိစ္စကိုအားမပေးတဲ့သဘောလို့ယူဆရပါတယ်အဲအလားတူပဲဒီလက်ရှိအခြေအနေပေါ်ကိုဟိုတုံ့ပြန်တဲ့နေရာမှာတစ်ဖက်ကကျွန်တော်တို့အစိုးပိုင်းကကြားခဲ့ရတယ်လို့စစ်တပ်ဘက်ကဥမာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ဘက်ကအာဏာသိမ်းမှုကိုတေချာကြိုတင်ကြံစီလေတေချာစီမံပြီးတော့လှုပ်ဆောင်ခဲ့ပေမဲ့လည်းဒီလိုတုံ့ပြန်မှုအရေးမှာဒါဗမာဒီအတိုက်ခံဒီဘက်အခုအတိုက်ခံဖြစ်သွားပြီပေါ့နော်ဒီဘက်နိုင်ငံကြီးအတိုင်းဝိုင်းကတော့ဒါဟိုကြိုတင်ပြီးတော့ဒါစဉ်းစားမထားတဲ့ကိစ္စတွေပြင်ဆင်မထားတဲ့ကိစ္စတွေဟိုသဘောမျိုးမြင်နေရတယ်လေအဲ့တော့ဟိုလူသူချင်းစီနေနဲ့ပဲအခုချိန်မှာဆိုလို့ရှိရင်ပြောဒါဟို Facebook တို့ channel social media တွေရဲ့ဟိုလှုံ့ဆော်မှုတွေဒီအိမ်ထဲမှာပဲနေပြီးဖြောင်းနိုင်မိထွန်းပြီးဆန္ဒဟိုပြတာတို့တော့တံပုံးတီးတာတို့ဘာလို့ညာတို့ဆိုတာတွေကထွက်လာတယ်ဒါတွေကညီညွတ်ညွတ်နဲ့လုပ်တဲ့အခါကျတော့ဒါနိုင်ငံဗမာပြည်တွင်းအပါအဝင်ပေါ့နော်နိုင်ငံတကာမှာလည်းဒါဟာစစ်အာဏာရှင်စနစ်တွေကိုစန့်ကျင်တဲ့လူအများစုကစန့်ကျင်တဲ့ဆိုတာတွေကိုတော့ဒါပေါ်လွင်အောင်ဖော်ပြနိုင်တယ်လို့ပြောနိုင်တာပေါ့အဲ့တော့ဒီဟာကဒါဆန္ဒပြမှုအဆင့်ပဲရှိသေးတယ်အာဏာဖီဆန်မှုဆိုတဲ့အဆင့်တော့မရောက်သေးဘူးပေါ့နော်ဒါပေမဲ့အာဏာဖီဆန်မှုဆိုတဲ့နေရာမှာကျတော့အခုစီးပွားဝန်ထမ်းတွေအလုံမသွားတာနောက်ပြီးတော့တခြားဟိုအလုံဖွင့်ကိုတပိတ်မှောက်တာဆိုတဲ့အကိစ္စမျိုးလေးတွေကျတော့ဒါအာဏာဖီဆန်မှုဆိုတဲ့အတိုင်းဒါတစ်ခုကိုရောက်လာပြီးဒီအတိုင်းဒါဟာကျွန်တော်တို့ဒီလက်ရှိအာဏာယူထားတဲ့အုပ်ချုပ်သူတွေအပေါ်ကိုဘယ်လောက်ထိထိရောက်မှုရှိမလဲဆိုတာကတော့ကျွန်တော်တို့မေးစရာသုံးသပ်စရာကြီးများကြီးခင်ဗျာ
ဟုတ်ကဲ့ရှင့်ဆိုတော့ဒီဆရာဝန်တွေရဲ့လှုပ်ရှားမှုလို့ပဲအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါမနေ့ညလောက်ကထင်းနဲ့ထွက်လာတာဆိုလို့ရှိရင်ဒီအခွန်တန်းဝန်ထမ်းတွေဆိုလို့ရှိရင်လည်းအနာသိအစိုးရနဲ့ပူးပေါင်းတာမျိုးမဖြစ်အောင်သူတို့ရဲ့အလုပ်တွေမလုပ်ဘဲနဲ့နေမယ်ဆိုတာမျိုးတွေပြောလာတာတွေရှိတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်လာတာတွေကတကယ်တမ်းသူတို့ရဲ့ရည်ရွယ်ချက်အရဆိုရင်တော့ဒါကစစ်အစိုးရရဲ့ဒီရန်ရရရက်သွားအောင်အထိဆိုတာမျိုးရည်ရွယ်ပြောတာတွေတော့ရှိပါတယ်ဒါပေမဲ့အဲ့လောက်အထိထိရောက်မှုပေါ့နော်ထိရောက်မှုအတိုင်းဒါကတကယ်ပဲလုပ်ငန်းတွေအပေါ်မှာဘယ်လောက်ထိတိုက်ရောက်မှုဖြစ်နိုင်မယ်ထင်ပါလဲရှင
်ဒါကဒီအလုပ်တွေရဲ့အာဏာဖီဆန်မှုရဲ့ရည်ရွယ်ချက်ဆိုတာကတော့ဒါအာဏာကိုချုပ်ကင်ထားတဲ့သူတွေရဲ့ရန်နီယာအုတ်ချိုကြီးရန်နီယာတွေကိုဒါနှောက်ရှက်ဖြစ်သွားအောင်နောက်ပြီးတော့ရက်တီလိုဆက်ပြီးတော့ရက်တီလိုမရအောင်ရည်ရွယ်တဲ့ကိစ္စတွေပေါ့နော်ဒါကအတော်လေးကိုအများသောအားဖြင့်တော့စနေတကျရည်ရွယ်ပြီးတော့လှုပ်ကြတာများပါတယ်အခုလုံးကဆိုလို့ရှိရင်လည်းဟိုဗြိတိရှ်ကိုလိုနီခေတ်ကဆိုရင်အိန္ဒိယနိုင်ငံမှာမဟာဓမ္မဂန္ဓီကြီးဦးဆောင်ပြီးတော့ဒါစတ္တဂဟလမ်းစဉ်နဲ့ဒီအာဏာပြည်ဆိုင်ရေးလမ်းစဉ်တွေလုပ်ခဲ့တယ်လေအဲ့ခါကျတော့ဥပမာအားဖြင့်ဒီစားချက်ပြတာတို့အခွန်မပေးတာတို့နိုင်ငံခြားဟိုအဝတ်ထည်တွေကိုစန့်ကျင်ပြီးကိုပိုင်ကိုရဲ့ဟိုပြည်တွင်းတုတ်တွေကိုသုံးစေးဆွဲစေးဒါတို့ဘာလို့ညာတို့ဆိုတော့အဲ့ဒါလေးဆိုလို့ရှိရင်ပြည်သူတွေအတွက်အများဝင်ပါတဲ့လူတွေအတွက်လည်းလက်ငင်းသူတို့အတွက်လည်းအကျိုးကျေးဇူးရှိတယ်လို့အုပ်ချုပ်ရေးရန်နေရာပိုင်းမှာလည်းအတော်လေးထိခိုက်မှုတွေရှိတယ်ဆိုတော့အခုလောလောဆယ်ဆရာဝန်တွေဦးဆောင်တဲ့ဒီကျန်းမာရေးဝန်ထမ်းတွေဆန္ဒပြမှုဟိုဒီအာဏာဟိုအလုံးမသွားဘူးဆိုတဲ့ကိစ္စတွေမှာတော့ဒါကရည်ရွယ်ချက်ကဘယ်လောက်ထိဟိုရှိသလဲဒါကျမ်းမာရေးရန်နေရာကိုပြတ်ဟိုရပ်သွားစေခြင်းလေဆိုတဲ့သဘောလားเนาะဒါဆိုလို့ရှိရင်လူလူကျမ်းမာရေးဘက်ကရောလူလူပိုင်းကရောဘယ်လောက်ထိဒီကိစ္စကိုရေရှည်အားဖြင့်ထောက်ခံနိုင်မလဲအများပါဝင်မှုကဘယ်လောက်ရှိမလဲဒီကိစ္စကြီးတစ်ခုလုံးမှာဆရာဝန်တွေအချင်းချင်းမှာရောဘယ်လောက်ထိများဟိုပူးပေါင်းဆောင်ရွက်မှုတွေရှိမလဲဆိုတဲ့ရည်ရွယ်ချက်ပိုင်းပေါ့เนาะခေါင်းဆောင်ပိုင်းနဲ့ဥတီချက်ပိုင်းကတော့စနေတကျရှိဖို့လိုလိမ့်မယ်ဖြစ်လာလိမ့်မယ်လို့တော့ယူဆရတယ်လေတကယ်တမ်းကျရင်တော့အခုဟိုစစ်အာဏာရှင်တွေကိုဟိုစန့်ကျင်ပြီးတော့ရည်ရွယ်စန့်ကျင်ပြီးတော့သူတို့ရဲ့အုပ်ချုပ်ရေးရန်နေရာဟိုပြတ်သွားဖို့ဆိုလို့ရှိရင်တော့တကယ်တမ်းကဒီအာဏာရှင်တွေကြားထဲမှာဒါသူတို့အချင်းချင်းတကြားထဲမှာညှိနှိုင်းလို့မရအောင်ပြိုကွဲသွားတဲ့အခြေအနေမျိုးပေါ့နော်အဲ့ဒါမျိုးတွေဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင်တော့နံပါတ်၁ဒီအာဏာဖီဆန်ရေးရဲ့ဥတီချက်ဟိုဘယ်စိတ်ပိုင်းတွေကိုထိုးနှက်မှာလဲဘယ်လောက်ထိခိုက်မှုရှိမလဲဆိုတဲ့အချက်မျိုးပေါ့နော်နံပါတ်၂ကဒီအာဏာဖီဆန်ရေးဥတီချက်တွေမှာခေါင်းဆောင်ပိုင်းဘယ်လိုခေါင်းဆောင်ပိုင်းနဲ့ဘယ်လိုအဖွဲ့အစည်းတွေကပေါ်ထွန်းလာပြီးတော့ထိထိရောက်ပေါ်ထွန်းလာပြီးတော့အခု bargaining chip ပေါ့နော်ဒီအာဏာဖီဆန်ရေးလှုပ်ဆောင်နေတဲ့ကိစ္စတွေကိုရဲ့ဟိုထိအောင်မှုတွေကိုအသုံးချပြီးတော့ဘယ်လောက်ထိ ဒီအာဏာသိမ်းထားတဲ့သူတွေနဲ့ထိထိရောက်နှိမ့်နိုင်လာနိုင်မလဲဆိုတဲ့အချက်တွေကဒါတဖြည်းဖြည်းကြည့်ရမယ်ကိစ္စဒါအဲ့တော့ဘယ်လောက်ထိမြန်ဟိုညီညွတ်တဲ့လူတွေပူပေါင်းလာကြမလဲဘယ်လိုခေါင်းဆောင်မှုတွေပေါ်ထွက်လာမလဲဆိုတာကတော့အခုပြောရတာမှာနည်းနည်းလေးစောနေတဲ့အချိန်လေးတော့ရှိရခင်ဗျာ
အခုကတော့ဒါအာဏာသိမ်းတာတတိယမြောက်နေ့ဖြစ်လာတဲ့အချိန်မှကိုပဲဥမာဆိုလို့ရှိရင်ဒီညမှာဆိုလဲသူတို့ဒီတံပုံးတီးတာတို့နိုင်ငံတော်သချင်းတီးဆိုတာတွေပါလုပ်မယ်ဆိုတာတွေလည်းဖြစ်လာတယ်ပေါ့နော်ဒါတွေကရောတနည်းတစ်ဖုံဖြစ်အမြန်ဖြစ်နိုင်မလားပေါ့လေဒီ
ရင်းရှင်းအားဖြင့်ဆိုတော့အခုခေတ်ဒီခေတ်ကာလကြီးမှာဆိုလို့ရှိရင်ပြည်တွင်းကဒီလိုအာဏာဖီစာမှုတွေအကင်ကိုဒီလိုဖြစ်နေတဲ့အခြေအနေပေါ်မူဒီပြောနိုင်ငံတကာကနေပြီးတော့စန့်ကျင်ပြီးတော့ဟိုဖိအားပေးလာတဲ့အခြေအနေတွေကလည်းဒါတနည်းတစ်ပုံဖြစ်လာတာ哦
ဒါကတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မခင်ဖြူထွေးတို့တုံ့တက်ဆွေးနွေးထားတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးကျဇာနာရဲ့မြန်မာရေးတုံ့တက်ချက်အစီအစဉ်အလှည့်ရောက်ပါပြီဘာကြောင့်မို့လို့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရတာလဲစစ်တပ်အုပ်ချုပ်ရေးဘလောက်ကြာမလဲဆိုတာကိုဦးကျော်စံသာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံသာရေအခါတိုင်းသတင်းပတ်တွေရဲ့သုံးသပ်ချက်တွေမှာတော့ဦးကျော်စံသာပဲတခြားလူတွေကိုမေးလာတာဖြစ်ပေမဲ့ဒီတစ်ပတ်တော့ကျွန်တော်ကဦးကျော်စံသာကိုမေးလိုက်တော့မယ်ဗျာ
မေးပါကိုဇော်ဝင်းလှိုင်ဖြစ်ပါ
ဟုတ်ကဲ့ခင်ဗျအခုဒီလက်ရှိဒီတပ်မတော်ကအာဏာသိမ်းတဲ့ကိစ္စမှာအခြေခံဥပဒေနဲ့ညီမညီဆိုတာဘယ်လိုသုံးသပ်လို့ရမလဲခင်ဗျအ
ခြေခံဥပဒေနဲ့ညီအောင်တော့စစ်တပ်ကလုတ်ပြတာပဲတကယ်တော့နိုင်ငံတော်ကာလုံကိုသမ္မတကခေါ်မယ်သမ္မတကမခေါ်ဘဲနေတော့အဲ့သမ္မတကိုဖြုတ်ချပြီးတော့သူတို့ခိုင်းနိုင်လုံမဲ့ဒုသမ္မတကိုသမ္မတအဖြစ်တင်တယ်ပြီးတော့ကာလုံခေါ်ခိုင်းပြီးလုတ်သွားတယ်ဒါကတော့အခြေခံဥပဒေကိုချိုးဖောက်တယ်ဆိုတာကတော့လုံးဝထင်ရှားနေတယ်လို့ထင်ပါတယ်
ဒီအာနာသိမ့်နေဆိုတဲ့ကလေးကဒီအာနာရယူလို့တဲ့ဆန္ဒရှိလို့လောက်တာတော့မှန်တာပေါ့နော်ဒါပေမဲ့ဒီအာနာသိမ့်နာရဲ့နောက်ွယ်မှာတခြားဘာအကြောင်းအရာတွေများရှိတယ်လို့ယူဆပါလဲ
တခုစဉ်းစားတာပေါ့လေအဲဘုဂျုံမူကြီးမြောက်နိုင်အနေနဲ့သူထွက်ပေါက်မရှိတော့ဘူးလားသူတို့ဖြစ်စေချင်တာကတော့ရွေးကောက်ပွဲမှာမစမမှုတွေရှိတယ်မစမမှုတွေဖြစ်ခဲ့တယ်ဆိုတဲ့ဟာတွေပြောထားတော့ဒါကိုသူတို့ပြန်ပြင်ချင်တယ်ဆိုပြီးတော့သူတို့တောင်းဆိုတယ်ဆိုတော့သူတို့ဒီတောင်းဆိုရတဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံးဝမညှိနှိုင်းခဲ့ဘူးလားလိုက်လျောမှုမရှိခဲ့ဘူးလားဒါပွင့်လင်းမြင်သာမှုမရှိတော့ညှိနှိုင်းရမညှိနှိုင်းဘူးတော့ကျွန်တော်မသိရဘူးပေါ့လေဆိုတော့အဲ့လိုမညှိနှိုင်းခဲ့တဲ့အခါမှာသူတို့တောင်းဆိုတန်တွေထွက်လာတာနဲ့အမျှတတိယပြင်ချင်းချောက်တဲ့ဇန်တွေပါလာတယ်ဆိုတော့လူတွေကစစ်တပ်ကိုဝေဖန်ကြတယ်အဲ့ခါစစ်တပ်ကလူတိုင်းကိုပြန်ပြီးစကားပြန်တယ်တုံ့ပြန်တယ်ဆိုတော့ထွက်ပေါက်မရှိဖြစ်လာတယ်ဘက်ပေါင်းစုံကသူတို့ဝိုင်းပြီးတော့ဒါပိတ်ဆို့နေကြတော့နောက်ဆုံးထွက်ပေါက်အနေနဲ့ဒီလိုလုပ်လိုက်ရသလားဆိုတာလေတစ်ဖက်ကစဉ်းစားစရာရှိပါတယ
်ဆိုတော့ဒီအာဏာသိမ်းတာအပြင်ရောတခြားနိုင်ငံရေးအရရွေးချယ်စရာနီလာမရှိတော့ဘူးလားဥပမာဆိုလို့ရှိရင်ဒီမဲမတမာမှုတွေရှိတယ်စားပါတော့မဲစင်းတွေမှာရနေတယ်ဆိုရင်လေဒါဒီရွေးကောက်ပွဲကော်မရှင်ကတဆင့်တရားရုံးကတဆင့်ဒီမတမာမှုရှိတဲ့ဥစ္စာကိုစုံစမ်းစစ်ဆေးအပြစ်ရှိတယ်ဆိုလေအပြစ်ပေးအရေးယူတာမျိုးသူတို့လုပ်လို့ရတဲ့ဥပဒေနီလာကြောင်းတွေလည်းရှိတာပဲပေါ့နော်ဒါဥပမာတစ်ခုပေါ့
အတိကတော့နှစ်ဖက်အပီးယူလုတ်ပြီးတော့ short in ဆွေးနွေးတာတွေကိုကျွန်တော်မကြခဲ့ရဘူးအဲ့လိုလုတ်တတ်တဲ့ culture ပေါ့ negotiated culture မြန်မာနိုင်ငံမှာမရှိဘူးဆိုတော့ Aung San Suu Kyi ကိုတိုင်ပဲဒီလာတော့ကျွန်တော်နဲ့ interview မှာသူပြောဦးတယ်လေဆိုတော့တကယ်တမ်းသူနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ထိတ်တိုက်တွေ့တဲ့ကိစ္စမှာလည်း negotiate လုပ်ကြတယ် compromise လုပ်ကြတယ်အပီးယူ short in လုတ်ပြီးတော့ဆွေးနွေးတာတစ်ချက်မှမတွေ့လိုက်ရပါဘူးဆိုတော့အဲ့လိုမလုတ်ခဲ့ဘူးလို့တော့ကျွန်တော်ကတော့ထင်တာပဲ
ဆွေးတော့ဆွေးနွေးကြတယ်ပြောတယ်ဒါပေမဲ့အပီးယူမတည့်တာဖြစ်နိုင်တယ်ပေါ့နော
်ပီးယူမတည့်တဲ့ဆွေးနွေးမှာတောင်းဆိုရဲလူကအများသိတင်မာနေသလားဟိုဘက်ကလည်းပဲငါပြည်သူကထောက်ခံထားတာလုံးဝရှင်းမပြနိုင်ဘူးလို့ကပြောသလားဆိုတော့အဲ့ဒါမျိုးလည်းစဉ်းစားကြတော့ရှိရပေါ့လေ
ဆိုတော့ဒီနေရာမှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍကလည်းစဉ်းစားစရာဖြစ်လာတယ်အခုတမတော်ကဒီအာဏာသိမ်းတဲ့နေရာမှာလည်းသူကတိုင်းပြည်ဟိုတိုင်းရင်းသားစီလုံးညီညွတ်ရေးပြိုကွဲမှာဆိုလို့ဆုံးတဲ့အတိုင်းသူတို့အရင်အစိုးရတွေအာဏာသိမ်းတော့ပြောခဲ့တဲ့စကားလုံးတွေပဲပြန်တုံးထားတာရှိတယ်နောက်ပြီးတော့ဒီရွက်ောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေကဒီတမတော်ကာကွယ်ရေးဦးစီးချုပ်ကိုတွားပြီးတော့သူတို့ဒါတိုင်းရင်းသားပါတီတွေအပါအဝင်ပေါ့လေတွားပြီးတော့သူတို့တောင်းဆိုခဲ့ကြတာတွေရှိတယ်ပါတီပေါင်း30ကျော်ရှိမယ်ထင်တယ်အဲဒီတော့ကဆိုအဲ့လိုမျိုးတွေလည်းရှိခဲ့တော့သူ့ဘက်ကတမျိုးတမီပြန်ပြီးတော့တွေးစရာများဖြစ်လာလားသူ့ကိုထောက်ခံတဲ့လူတွေရှိနေတယ်ဆိုတော့ပုံစံမျိုးများယူဆသွားတာများရှိနိုင်မလား
အခုသူအကူရာကတော့တိုင်းရင်းသားတွေကသူ့ကိုထောက်ခံလိမ့်မယ်လို့သူကြိုတင်တွေ့ဟန်ရှိပါတယ်အဲတိုင်းရင်းသား32ပါတီသူ့ကိုသွားတွေးကြတာရဲ့တိုင်းရင်းသားပြည်ထောင်စုပြုတ်ခွဲနိုင်တဲ့ NDA ရှိနိုင်တဲ့အထီးရောဒီခါမှမတွေးရပါဘူးပထမဦးဆုံး62မှာဘုရုံနေဝင်အာဏာသိမ်းတဲ့အခါမှာတော့ဒါရှမ်ဘက်ကဖက်ဒရယ်မူကိုတင်လာတဲ့အတွက်ကြောင့်အဲ့လောက်ထိဖြစ်ခဲ့တယ်အခုခါမှာတော့ Federal Mu ပြောနေကြတာသူကိုယ်တိုင်လည်းပြောလာတာပဲ Federal Mu ကိုပေးရမယ်ဆိုတော့သို့တော်လည်းပဲဘုဂျုံမူကြီးမြောက်လာကနိုင်ငံရေးတဲ့ကိုဝင်ကျင်လာပြီသူက
တမန်တော်ထဲမှာလည်းစက်တန်းပြစ်လာပြီဆိုတော့သူ့ရဲ့အနာဂတ်နိုင်ငံကြီးလမ်းကြောင်းကနိုင်ငံကြီးထဲကိုဝင်လာရင်သူ့ဘယ်သူထောက်ခံမလဲဆိုတော့တိုင်းရင်းသားအင်အားစုတွေထောက်ခံမှုကိုသူကတော့ညှို့လင့်ခဲ့လိမ့်မယ်လို့ထင်ပါတယ်ပို့ပြီးတော့ပေါ်လင်းထင်ရှားတာကတော့ဒီအနာမသိခင်ရသက်တပတ်အလိုလောက်မှာပဲအပြစ်ခတ်ရစရေးစက်တန်းကိုတူချလိုက်တယ်မဟုတ်လားဆိုတော့တမင်းတကာသူဒီလိုလုပ်တဲ့အခါမ
ဒီညမှာတခုထဲစဉ်းစားစရာရှိတာကလည်းဒီဒေတာရွေးနိုင်ငံတွေရဲ့အခန့်ကဏ္ဍပေါ့နော်အနောက်နိုင်ငံတွေကတော့ဒါဒေတာရဲ့အခုကန်ကွက်တယ်ရှုတ်ချတယ်ဆိုပြီးတော့သူတို့ဒါကျင်ညာချက်တွေတည်တည်ထုတ်ပြီးကြပြီဒေတာရွေးနိုင်ငံတွေတချို့အာဆီယံလို့အဖွဲ့အစည်းတွေကလည်းဒါဟိုကျင်ညာချက်တွေထုတ်ကြတာတော့ရှိတာပဲဒါပေမဲ့ဟိုဒေတာထဲမှာအင်းကြီးတရုတ်နိုင်ငံအင်အားကြီးနိုင်ငံလည်းဖြစ်နေတော
nih, asal nengan ni jama gud lu, kau dah pulu siapa tu ya barai. Nampak nengan ni ada si boy yang ini juga dengan kami, kuwe Amerika ngasah di mula loss ni bi, demokrasi nengan ni, di mana zaman nengan masih anak timu, wain montung jangan jauh supaya tu lu ni bi peparai. Sudah asal nengan ni ada elu mungkin piat bijang belu cingkam leh sudah waktu tu senjara. Nampak dia asal nengan ni, nampak dengan si boy tapi makan leh khas, sudah si boy ini juga mungkin ada pusat ni leh boleh sih. Aite mati, kalau agresif boleh, tu kalau zaman nengan si boy tu ko mahabihua ya cepat leh lujin lo. Belu web sih zaman nengan masuk tu, ada sih ni bukan lujin apa. Aite jauh, di zaman nengan mah jauh leh.
ပါပဲဖြစ်ဖြစ်တက်လာတဲ့အစိုးရနဲ့သူတို့တင်းတင်းအောင်ဆက်ဆံဖို့ဆိုတာကတော့တရုတ်မှာရွေးချယ်ရှိမယ်ဆိုတာအမှန်ပါပဲဟုတ်ကဲ့ဆိုတော့ဒီနေရာမှာတရုတ်နဲ့ဆက်ဆံနေတဲ့ဒီမြောက်ပိုင်းမဟာမိတ်ဟိုလက်နက်ကင်အဖွဲ့တွေပေါ့နော်ဒီ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရပေါ်မှာအဲ့ဒီဘောရာလေးစီကလေးမထင်တယ်အဲ့ဒီမြောက်ပိုင်းမဟာမိတ်နဲ့စစ်တပ်ကညဉ့်ညဉ့်အတွက်ပို့ပြီးတော့လူလူလာလာလုပြနေတဲ့အချိန်မှာ NLD ကအေးဒီမကဘူးရခိုင်ဒေသခံတွေရခိုင်နိုင်ငံရေးအင်အားစုတွေမြေပေါ်နိုင်ငံရေးအင်အားစုတွေနဲ့ကံတော်ကစားဖြစ်တဲ့ထင်တယ်သူတို့ကလည်းသိပြီးတော့မလို့လာကြဘူးဆိုဒါတွေကိုလည်းဟိုကထက်တွက်မှာပဲအနာသိနေခါစစ်တပ်ကဒီလူတွေကတော့ငါတို့ဘက်ကိုပါမှာပဲဆိုတာအဲ့လိုပဲအလားတူဆိုပဲမြောက်ပိုင်းဒေသတချို့မှာလည်းပဲအဲ့လိုမျိုးတွေဖြစ်ခဲ့တော့သူတို့ကဒါကိုသူတို့ဘက်ပါလိမ့်မယ်လို့ထက်တွက်ခံတူပ
mian lian ada lah, yusa ada lah.
Apa yang kaya sahre singurat dulu lelai ku yang naik na be. Nawa dah kitung ala be, kecina itu ni bang selain ni niwa apa yang kaya sekaya be. Dah me di piat na ha, nengah ini apa political settlement. ကိုအပေးယူလုပ်ပြီးတော့မထူထောင်နိုင်သမျှဒီဟာပြတ်သွားတယ်ဆိုတော့ကျွန်တော်အချင်းချင်းတွေးခဲ့ရပြီခချင်းတဲ့လိုပဲပြတ်ခဲ့တာပဲအခုလည်းပြတ်ရဆေးရလုတ်တယ်ပြင်းနေခန့်နေရတဲ့အများကြီးနိုင်ငံရေးသဘောတူညီမှုကိုကြီးကြီးလေးလေးမှသူတို့မရရှိနိုင်ခဲ့ကြတာဆိုတော့တမရော်ကလည်းပဲအခုဘလောက်ပဲလုတ်ပြတ်လုတ်ပြတ်တိုင်းရင်းသားတွေရဲ့လူလာချက်ကိုဘလောက်လိုက်ညှိနှိုင်းမှာလဲသူတို့ကတိုင်းရင်းသား
kong zong ni ya ni biro turu ku turu ku name bita ra ro nangano sima ucho ye kong si bo no. Di nangano sima ucho ye kong si ni ne turu di apuele puele bi to soda bai ma le tuwa teni duwe ma yuka wwe jenpa bi me biore. Arari ka go di yuka wwe kisa ka go teke letu I pila na inji si la.
ยินดีงาเรดีสิตักกายุคกบ่มาจักรณลุกเคยชุ่งเนี่ยด้วยถ้วยไม่ปีกระเดยุคกบ่เลยสิเคยอกูจาเรชุ่งเนี่ยมีมะตมะมุชิเอซซซเจดิรอสิเคยบ่เลยดาเมชุ่งเนี่ยมีอเปตตชุ่งเนี่ยชุ่งเนี่ยหาจาเรเลยเวไอ้ยุคกบ่วยกูบ่เปลี่ยนพี่รอผิดสิงตัดจาเวกูเปลี่ยนลงมั้ยสิเปียวเลยสรอสอนอกตะจิงลุกลุกก็ลุกไปได้ท้องเนาะบะลุกหญ่ตําเลยลุกลุกเอเนอร์จีก็เวทับพี่ไนเดซุยิงก็ตรุตะเกเวถ้วยไปบ่าวมะ ဒီကောက်ပွဲလုတ်ပေးလာနိုင်တဲ့အချိန်တော့ရှိပါတယ်အဲ့ဒီဒီကောက်ပွဲကအန်အယ်ဒီပြန်လဲပြီးဝင်မလားအန်အယ်ဒီကဒီဟာကိုပဲဆုတ်ကင်ရမယ်ဒီရလက်ကိုပဲ2020ရွေးကောက်ပွဲကိုပဲဟိုဟာကိုဆက်လက်သတိမှောက်တယ်ဆိုရင်ကျန်တဲ့နိုင်ငံရေးပါတီရဲ့ဘလောက်ဝင်ဝင်အန်အယ်ဒီမပါဝင်အဲ့ဒီရွေးကောက်ပွဲဟာနိုင်ငံတကာအသိအမှတ်ပြုနိုင်လောက်တဲ့ဂုဏ်သိက္ခာရှိတဲ့ရွေးကောက်
ပြန်ပြီ ပေါ့ နော် အရင် စေအုပ်ချုပ်ရေး တွေ တုန်းက လည်း နှစ် တွေ 10 စု နှစ် တွေ အများကြီး ကြာခဲ့ ကြတယ် အခု ဒီ တစ်ခါ နောက် ဆုံး ဒီ အာနာ သိမ့် တဲ့ ဟာက တော့ ဘယ်လောက် ကြာ အောင် မယ် လို့ များ ခတ်မှန် လို့ ရမလဲ ဗျာ
history repeats itself for ya the mind being the bad leader ဘာ ဒုံရင်း ကို ပြန် ရောက် သွား တယ် မြန်မာ နိုင်ငံ ဟာ ဆို ပထမ ဦး ဆုံး လည်း ပဲ လွတ် လပ် ရေး ရ ပြီး ရဲ့ constitution က 14 နှစ် တာစီ ခံ တယ် နောက် ပြီး တော့ တစ်ခါ အဲ့ 60 နှစ် မှာ လည်း ပဲ ခုနှစ်ဆယ်လေးအထိခံတယ်နောက်ခုနှစ်ဆယ်လေးဆွဲတဲ့ကွန်စတီကျူရှင်းလေးစစ်စစ်အထိခံတယ်အဲ့လိုပြတ်သွားတာပဲဆိုအခုဆွဲလိုက်တဲ့ကွန်စတီကျူရှင်းကတစ်နှစ်ပဲခံတယ်သူတို့ကတော့ကွန်စတီကျူရှင်းကိုမဖြတ်ပါဘူးလို့ပြောတယ်ရွေးကောက်ပွဲလို့ရင်ဒီဥပဒေနဲ့ပဲလုပ်မယ်ဆိုရင်လည်းပဲဥပဒေအဖြစ်နဲ့ပဲပြတ်နေတဲ့ဥပဒေလို့ဖြစ်နေတယ်သူတို့ကတော့ချိုးဖောက်ထားပြီးတဲ့ဥပ
မယ်ထင်ပါတယ်ခုဆိုရင
်ဒါကတော့ဥကျော်စံသာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေပြည်တော်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တမရအဦးဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။တောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံတွင်းကုံဥပဒေပုံမှတခါသမရအဝင်းမြင့်ကိုတော့ကဘေးကာလစီကံချိုးဖောက်မှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းပေါ်မှာပေါ်ထွက်လာပါတယ်။အခုလိုမျိုးတရားစွဲထားတဲ့အမှုတွေအတွက်ဥဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး။ February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိမ့်သိမ်းခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီပင်ရိတ်တာကနေထွက်ခွာသွားဖို့စစ်အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ထွက်သွားနေကြပါတယ်ဒါပေမဲ့သူတို့အနေနဲ့2008အခြေခံဥပဒေပါရွေးကောက်ခံကိုယ်စားလှယ်အဖြစ်ကနေပြက်ပြယ်စေတဲ့ဘလို့ပြဋ္ဌာန်းချက်နဲ့မှညှိစွမ်းတာမရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ဆက်လက်ယက်တည်သွားမယ်အကြောင်း NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်စစ်တပ်အာဏာသိမ်းတာကိုမချေနှက်တဲ့ပြည်သူတွေကလည်းဒီအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေကိုအခုညဘက်မှဆက်ပြီးတော့လုပ်ခဲ့ကြပါတယ်ည၈နာရီအချိန်မှာရန်ကုန်မြို့ပြည်သူတွေကနေအိမ်ပြင်ထွက်တံပုံးတီးတာကားဟွန်းတီးတာတွေအပြင်88လူမှုအုံကြွားမှုရဲ့အထင်ကရသချင်းဖြစ်တဲ့ကဘာမကြီးသချင်းကိုတီးဆိုတာဖွင့်တာတွေကိုလုပ်ခဲ့ကြပါတယ်မြန်မာတိုင်းငံလုံးမှာရှိတဲ့စစ်ရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့စတင်ပြီးတော့မှဒီစစ်အစိုးရနဲ့မပူးပေါင်းဘူးဆိုတဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေလုပ်နေကြပါတယ်တခါဒီကြော်ကြားတဲ့ရုပ်ရှင်ဂီတဖက်ရှင်လောကတွေကအမှုပညာရှင်တွေတော်တော်များများကလည်းCivil disobedience လှုပ်ရှားမှုမှာပါဝင်ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖော်ပြနေကြပါတယ်။အစိုးရဝန်ထမ်းတွေအနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးအပါအဝင်တခြားဘျူရိုကရေစီရန်တရားအလုံးရန်တက်သွားစေဖို့အတွက်စစ်အစိုးရရဲ့လုပ်ငန်းဆောင်တာတွေမှာပူပေါင်းဆောင်ရွက်တာတွေမလုပ်ဖို့သက်ဆိုင်ရာအစိုးရရုံးတွေကိုတက်ရောက်တာဝန်ထမ်းဆောင်တာတွေမလုပ်ဖဲနဲ့အာဏာရှင်စနစ်ကိုတွန်းလှန်ဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကလည်းဒီကနေ့ပန်ကြားလှော်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရဟာဘလို့မှလက်မခံနိုင်တဲ့လုပ်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တန်ခတ်အရေးယူမှုတွေကိုဖက်ပေါင်းစုံကနေလှုပ်ဖို့စဉ်းစားတင်တယ်လို့ဒီကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးပြန်ကမ်းမှသူကပြောကြားခဲ့ပါတယ်။VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ Matt Sumon ဖြစ်ပြီးတော့စက်ပိုင်း Engineer ကတော့ Void Deck Sonyet ဖြစ်ပါတယ်။ကျွန်မကတော့စုမြတ်မှပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Facebook Page ပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.